Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်သူနဲ့မနက်ခင်းဖြစ်ကြပါစေရှင်။ View American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 50 51နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာလည်းအသံလွှင့်နေချိန်နဲ့တပြိုင်တည်းရုပ်သံနဲ့ပါကြည့်ရှုနားဆင်လို့ရပါတယ်။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင်
။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးကမြေပြင်စစ်စီရင်တရဆောင်ရွက်ပြီးဂါဇာထဲရှိတဲ့အကြမ်းဖက်အဖွဲ့တွေနဲ့တင်းပြတ်ဒုံးစင်တွေကိုဖျက်ဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ဂျီဟာမြို့တော်ဝါရှင်တန် DC ကိုရောက်နေပြီးတော့နှစ်နိုင်ငံကိစ္စရပ်တွေနဲ့ဒေသတွင်းလူညုံရေးကိစ္စတွေအတွက်အမေရိကန်ကြီးတန်းတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်။အမေရိကန်ပြည်တော်စုမိန်ဖီနယ်အတွင်းမှာလူ18ဦးသေဆုံးခဲ့တဲ့ပစ်ခတ်မှုမှာတန်တရားရှိသူဟာလွတ်မြောက်နေတာမဟုတ်လို့ယာနဲ့ချီတဲ့လူညုံရေးတာဝန်ရှိသူတွေပြည်နယ်တစ်ဖက်မှာလိုက်လံရှာဖွေနေရပါတယ
်။ဒီလိုနောက်ဆုံးရသတင်းတွေအပြင်ထိုင်းနိုင်ငံမှာကျင်းပတဲ့အာဆီယံကော်ဖီပြပွဲနောက်အမေရိကရောက်ထိုင်ဝမ်သားတွေကွန်ပျူတာချစ်ပြားချက်လုပ်တဲ့စက်ယုံတွေမှာဘယ်လိုအလုပ်လုပ်နေကြသလဲဆိုတာနဲ့ကမ္ဘာတဝက်ရက်စစ်ကားအသုံးပြုမှုတွေပိုများလာနေတာနဲ့အမျှအနာဂတ်မှာကားအများစုကရက်စစ်ကားတွေဖြစ်လာတော့မလားဆိုတဲ့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်စမ်းမာရေးနဲ့တိုင်းသင်းတော်အစီအစဉ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။အခုကတော့နောက်ဆုံးရသတင်းတွေကိုကိုညောင်ဝင်းအောင်ကပြောပြပေးပါအောင်ရှင်။
ကာဇာကမ်းမြောင်ဒေသတွင်ကိုအစ္စရေးကမြေပြင်စစ်စင်ရေးတရက်ဆောင်ရွက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ပြီးခဲ့တဲ့3ပတ်နေပါလုံးမှာတော့အစ္စရေးဟာကာဇာကဟာမတ်စစ်သွေးကြွတွေကိုပိတ်မှတ်ထားတဲ့၄ချောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာပါအစ္စရေးမြေပြင်စစ်စင်ရေးတပ်ဖွဲ့တွေနဲ့တင်ကားတွေဟာအကြမ်းဖက်အဖွဲ့ဝင်တွေရှိတဲ့အဆောက်အုံတော်များများနဲ့တင်ကားဖြတ်ဒုံးလက်နဲ့စင်တွေကိုတိုက်ခိုက်ဖျက်ဆီးပြီးအစ္စရေးနယ်မြေတွေကိုပြန်လည်ဆုတ်ခွာခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ပါတယ်ဒီစစ်စင်ရေးဟာနောက်ထပ်မြေပြင်တိုက်ပွဲတွေအတွက်ပြင်ဆင်မှုဖြစ်တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်ဟာမတ်စ်တို့အနေနဲ့အစ္စရေးကိုတိုက်ခိုက်မှုတွေမလုံနိုင်အောင်အထိစစ်စင်ရေးတွေလုပ်သွားမယ်လို့အစ္စရေးတာဝန်ရှိသူတွေကပြောနေတာပါပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဟာမတ်စ်တို့အစ္စရေးကိုရုတ်တရက်တိုက်ခိုက်မှုကြောင့်အရသာအများအပြားအပါအဝင်လူပေါင်း 1,400 ကျော်သေဆုံးခဲ့ရပါတယ်လက်ရှိမှာတော့ဂါဇာနယ်စပ်မှာအစ္စရေးဘက်ကတိုက်ရင်အား3သိန်းထိဖြန့်ချထားပါတယ်။အစ္စရေးအနေနဲ့ဂါဇာကိုမြေပြင်ထိုးစစ်တရက်ဆောင်ရွက်သွားဖို့ပြင်ဆင်နေပြီလို့အစ္စရေးဝန်ကြီးချုပ်နေတန်ညာဟုကဗိုလ်တုနေ့ကပြောခဲ့ပါတယ်။ဒါပေမဲ့ဘယ်တော့လဲဆိုတာကိုတော့အတိအကျမပြောခဲ့ပါဘူး။အစ္စရေးအနေနဲ့ဂါဇာအပြင်နောက်ထပ်စစ်မျက်နှာပြင်တွေဖွင့်တိုက်ဖို့မရှိဘူးလို့အစ္စရေးကာကွယ်ရေးဝန်ကြီးဂက်လန်ကလည်းပြောပါတယ်။ဒါပေမဲ့လို့အီရန်ကကြောတောနောက်ခံပေးထားတဲ့လေဘနွန်အခြေစိုက်ဟစ်ဘိုလာအဖွဲ့ကိုတိုက်ခိုက်နိုင်ဖို့လည်းပြင်ဆင်ထားတယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးကပြောပါတယ်ခင်ဗျာ။ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေလိုအပ်ချက်အတွက်အကူအညီပေးဖို့ဘယ်လိုမျိုးအကောင်းဆုံးလှုပ်ဆောင်နိုင်ကြမလဲဆိုတာကိုဥရောပသမဂ္ဂခေါင်းဆောင်တွေဆွေးနွေးနေကြပါတယ်။ဒါအပြင်ဟာမတ်စ်ကပြန်ပြီးဆွဲထားတဲ့သူတွေအပါအဝင်အဲ့ဒီမှာရှိနေကြတဲ့ EU နိုင်ငံသားတွေကိုအကူအညီပေးရေးပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းကြာသပတေးနေ့မှာပြုလုပ်တဲ့ဆွေးနွေးပွဲမှာ EU ခေါင်းဆောင်တွေလှူလာနေကြတာပါ။ Israel နဲ့ Palestine အပေါ်ချင်းကပ်မှုနဲ့ပတ်သက်လို့ EU နိုင်ငံတွေကြားအရင်အတော်ကြာကလေးကမတူညီတဲ့အခြေအနေတွေရှိနေတာပါ။လူပေါင်း 1,400 ကျော်သေဆုံးခဲ့ရတဲ့အောက်တိုဘာ9ရက်နေ့ Israel ကို Hamas ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့အတူတစ်ဖက်မှာ Gaza မှာရှိတဲ့အရသားတွေကြုံတွေ့နေရတဲ့ခက်ခဲတွေကြောင့် EU နိုင်ငံတွေအကြားဒီမတူညီမှုတွေကပိုပြီးထင်သာမြင်သာဖြစ်လာစေပါတယ်။ EU ထဲမှာရှိတဲ့ဒီ Austria, Germany, Hungary နိုင်ငံတွေဟာ Israel ကိုထောက်ခံတဲ့ထိတ်ဆုံးနိုင်ငံတွေဖြစ်ပါတယ်။အခုတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာ Israel နဲ့အတူသွေးစည်ညီညွတ်မှုကိုပြသဖို့ Austria နဲ့ Germany ခေါင်းဆောင်တွေက Israel ကိုတွားခဲ့ပါတယ်။ Spain နဲ့ Ireland တို့ကတော့ Palestine ပြည်သူတွေရဲ့အခြေအနေကိုပိုပြီးအာရုံစိုက်အလေးထားလို့ရှိပါတယ်။EU တစ်ခုလုံးအနေနဲ့ကတော့ Hamas အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းစီးရင်နဲ့မှာထယ်သွင်းထားပါတယ်။ဒါပေမဲ့လည်း Hamas တိုက်ခိုက်မှုတွေကိုဝေဖန်ရှုတ်ချဖို့ Israel ရဲ့ကိုခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံဖို့နဲ့နှစ်ဖက်စလုံးကအရသာပြည်သူတွေကိုနိုင်ငံတကာဥပဒေနဲ့အညီအကာအကွယ်ရဖို့ EU အတွင်းမှာအတော်လေးအကဲဆန့်ချက်ဖြစ်နေပါတယ်ခင်ဗျာ။ Israel နယ်မြေတွေကဖမ်းဆီးသွားတဲ့အရသာအကျဉ်းသားတွေကို Hamas အဖွဲ့ကပြန်လွှတ်ပေးဖို့အစဉ်သင့်ဖြစ်နေပြီလို့အီရန်နိုင်ငံသားဝန်ကြီးဟူစိန်အဗ်ဒူလာဟင်းကပြောကြားလိုက်ပါတယ်။အပြန်လာအဖြစ်အစ္စရေးမှာဖမ်းဆီးထားတဲ့ပါလက်စတိုင်းလူမျိုး6,000ကိုလည်းပြန်လွှတ်ပေးရလိမ့်မယ်လို့ နိုင်ငံတကာအသံဝန်ကိုသူကပြောကြားလိုက်ပါတယ်။ကြာသပတေးနေ့ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံအရေးပေါ်အစည်းအဝေးမှာဝန်ကြီးအဗ်ဒူလာဟင်းကအခုလိုပြောကြားလိုက်တာပါ။ဂါဇာပြည်ပကအတွင်းအလွန်အရေးကြီးတဲ့လူသားချင်းစာနာမှုအကူအညီပေးရေးအားထုတ်မှုမှာကာတာတူရကီနိုင်ငံတွေနဲ့အတူအီရန်ကလည်းပါဝင်လှုပ်ဆောင်သွားဖို့အစဉ်သင့်ရှိကြောင်းသူကပြောပါတယ်။ပါလက်စတိုင်းဒေသစစ်ပွဲကဒေသတွင်းကိုပြန့်နှံ့သွားတာမျိုးမလိုလားဘူးဆိုတာအမေရိကန်နိုင်ငံရေးသမားတွေကိုနယူးယောက်မှာတွေ့ဆုံခြင်းသူ့အနေနဲ့ပွန့်ပွန့်လင်းပြောခဲ့ကြောင်းနဲ့ဂါဇာဒေသမှာလူမျိုးတုံးတပ်ဖြတ်မှုတွေဆက်ဖြစ်နေရင်ဘယ်သူမှအသက်ဆက်ရှင်နိုင်မှာမဟုတ်ဘူးဆိုတာကိုသူ့အနေနဲ့သတိပေးပြောကြခဲ့ကြောင်းနိုင်ငံရေးဝန်ကြီးအဗ်ဒူလာဟင်းကပြောကြားပါတယ်။နိုင်ငံသားတွေအပါအဝင်အစ္စရေးနိုင်ငံသား222ဦးကိုဟာမတ်စ်တို့ကတရားခံအဖြစ်ဖမ်းဆီးသွားတယ်လို့ယုံကြည်ရပြီးအခုချိန်ဒီအဲ့ဒီတွေက၄ဦးသာပြန်လွတ်လာသေးတာပါ။အစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပစ်ခတ်မှုတွေကြောင့်ဂါဇာဘက်မှာလူ9000ကျော်သေဆုံးခဲ့ရပြီလို့ဟာမတ်စ်ထိန်းချုပ်ထားတဲ့ဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။ဒီအရေးအတွက်က2014ခုနှစ်ထဲ6ရက်ကြာဂါဇာစစ်ပွဲအတွင်းသေဆုံးခဲ့တဲ့အရေးအတွက်ထက်သုံးဆများတယ်လို့ဆိုပါရခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တောက်ကြနေမနက်ကင် VO ရဲ့သတင်းတွေကိုဆက်ပြီးပြောပြနေတာပါခင်ဗျာအမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်မှုနဲ့ခိုင်မြဲတည်တံ့တဲ့ဖွံ့ဖြိုးမှုလမ်းကြောင်းကိုပြန်သွားနိုင်ရေးနှစ်နိုင်ငံဥပပေါင်းဆောင်ရွက်မှုတိုးမြင့်သွားဖို့ကြိုးစားနေတယ်လို့ဝါရှင်တန် DC ကိုရောက်နေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောကြားလိုက်ပါတယ်။တရုတ်နိုင်ငံသားရေးဝမ်ယီဟာကြာသပတေးနေ့မှာဝါရှင်တန် DC ကိုရောက်လာပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီတရုတ်နိုင်ငံသားရေးဝန်ကြီးရဲ့ခရီးစဉ်အတွင်းမှာတော့အမေရိကန်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးဒေတာအတွင်းလုံခြုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးဝမ်ယီရဲ့ဒီခီးစဉ်ဟာနောက်လာတဲ့အမေရိကန်တရုတ်နိုင်ငံခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲရှိတဲ့အစည်းအဝေးမှတန်ခင်ရောက်လာတာလည်းဖြစ်ပါတယ်။ဝမ်ယီရဲ့ခီးစဉ်ကနှစ်နိုင်ငံကြားဆက်ဆံရေးပြေလည်စေဖို့အတွက်အခေယာကျတယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဝက်စတန်ကကြေညာချက်မှာဖော်ပြပါတယ်။ဝန်ကြီးဝမ်ယီကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှပဲဝန်ကြီးဘလင်ကန်ကကြာသပတေးနေ့ကလက်ကန်တွေ့ဆုံပြီးညစာအတူစားကြမှာပါသမရအိမ်ဘူရောရဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ကလည်းဝန်ကြီးဝမ်ယီနဲ့အိမ်ဘူရောရဲ့ဂေဟာဖြစ်တဲ့ဘလဲဟောက်စ်မှာတောက်ကြနေတွေ့ဆုံမှုရှိပါတယ်ဝန်ကြီးဝမ်ယီဟာသမရဂျိုးဘိုင်ဒန်နဲ့လည်းတောက်ကြနေမှာတွေ့ဆုံမယ်လို့ပြောလင်းရပါတယ်ဒီအတော့အတွင်းမှားရင်းစွာဖမ်းဆီးခံရတဲ့ဆိုတဲ့အမေရိကန်နိုင်ငံသားတွေကိုတရုတ်အစိုးရကပြန်လွှတ်ပေးဖို့အမေရိကန်လွှတ်တော်ဘိုင်းကတောင်းဆိုလိုက်ပြီးတောင်တရုတ်ပင်လယ်ပြင်တဲ့တရုတ်စစ်တပ်ရဲ့ရန်လိုတဲ့လှုပ်ရှားမှုတွေအပေါ်မှာပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ။ရာပေါင်းများစွာသောရဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဟာကြာသပတေးနေ့ကအမေရိကန်အရှေ့မြောက်ဘက်ချမ်းမှာရှိတဲ့မိန်းပြည်နယ်အတွင်းဖြန့်ချထားပြီးတော့လူ18ဦးတေဆုံးအောင်ပြစ်ခတ်သွားတဲ့တန်တရားရှိသူကိုဖမ်းမိနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒီဖြစ်ရပ်ကလူအဆန်းမြို့ငယ်လေးမှာရှိတဲ့ဘားနဲ့အကင်ဆိုင်မှာဖြစ်ပွားခဲ့ပြီးအသက်40အရွယ်တနတ်သမားကပြစ်ခတ်သွားတာလို့တန်တရားရှိနေတာပါ။ရဲတပ်ဖွဲ့သတင်းအရတနတ်သမားဟာရောဘတ်ကတ်ဆိုသူဖြစ်ပြီးအရန်အန်ဒီရှိသူဖြစ်စဉ်းစားထားကြဖို့လိုတယ်လို့မင်းပြည်နယ်ရဲချုပ်ဝီလျံရော့စ်ကပြောပါတယ်အကယ်၍သူ့နဲ့ပတ်ပင်းတိုးခဲ့ရင်တော့သူ့ကိုခံချတာတဲ့ရဲကိုချက်ချင်းအကြောင်းကြားကြဖို့ရဲချုပ်ရော့စ်ကတတိပေးထားပါတယ်တနတ်သမားကတ်ဟာတနတ်ပစ်ခတ်လေ့ကျင့်ပေးရေးဆရာတူဖြစ်တယ်လို့အမေရိကန်အရန်တပ်ဖွဲ့ဝင်တူလည်းဖြစ်တယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်သူ့နဲ့ပတ်သက်တဲ့မကြသေးခင်စီမှတ်တမ်းတွေအရသူဟာစိတ်ကျမ်းမာရေးချိုးယွင်းနေပြီးဘောလင်းအားကစားဆိုင်တစ်ခုတည်းဝင်သွားပြီးတော့တံတောင်းထိုးမောင်းမြန်တနန်းနဲ့ပြစ်ခတ်သွားတာပါအဲဒီနောက်12မိနစ်လောက်အကြာအနီးဝန်းကျင်မှာရှိတဲ့စကင်မက်ဂီဆိုတဲ့ဘားနဲ့အကင်ဆိုင်ကိုထပ်ဝင်ပြီးတော့ပြစ်ခတ်ခဲ့တာလို့ဆိုပါတယ်ဘောလင်းဆိုင်ပြစ်ခတ်မှုအတွင်း9ဦးသေဆုံးပြီးတော့ဘားဆိုင်မှာ10ယောက်သေဆုံးသွားပါတယ်အခြား3ဦးကတော့ဆေးရုံရောက်ချိန်မှာသေဆုံးပါတယ်ဒီပြစ်ခတ်မှုအတွင်းတန်ရသူ13ဦးရှိပါတယ်ခင်ဗျာအရှိလေပိုင်းဒေသတင်းမာမှုရဲ့ရက်ခတ်မှုကြောင့်အမေရိကန်ပြည်ထောင်စုအတွင်းမှာရှိတဲ့ Jew Arab Muslim အတိုင်းဝိုင်းတွေအပေါ်ချင်းချောက်မှုတွေတိုးလာနေပြီးအမေရိကန်အမိမြေလုံခြုံရေးဌာနနဲ့ရဲဌာနတွေကအခြေအနေကိုအနီးကပ်စောင့်ကြည့်နေကြပါတယ်။ဂ ချင်းချောင်းမှုအတိုင်းအတာနဲ့အရေးအတွက်တိုးလာနေပြီးဖျားရှိခိုးเจ้าတွေကိုဘုံခွဲတိုက်ခိုက်မယ်လို့ချင်းချောက်တာမျိုး Jew Arab American နဲ့ Muslim အတိုင်းဝိုင်းတွေကိုတိုက်ခိုက်ဖို့ online ကနေတိုက်တွန်းနှိုးဆော်တာစတာတွေလည်းပါဝင်တယ်လို့အမိမြေလုံခြုံရေးဌာန DHS နဲ့ Federal စုံစမ်းရေးစစ်ဆေးရေးဘူရို FBI တို့ကလည်းဗုဒ္ဓနေ့ညနေပိုင်းကသတိပေးချက်ထုတ်ပြန်ပါတယ်။အောက်တိုဘာ14ရက်နေ့ကနေ6ဒီ6ရက်6နှစ်သားအရွယ်ပါလက်စတိုင်းအမေရိကန်ကလေးငယ်တူတေဆုံးခဲ့ရပြီးသူ့ရဲ့မိခင်ဒဏ်ရာရရှိသွားခဲ့တဲ့ဓာတ်ထိုးတိုက်ခိုက်မှုဖြစ်ရပ်ကိုထောက်ပြထားပါတယ်။အောက်တိုဘာ9ရက်နေ့ Hamas ကဣသရေလကိုဝန်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူ1400ကျော်တေဆုံးခဲ့ရပြီးချိန်ကလေးကနေပြီးတော့အမေရိကန်ပြည်ထောင်စုအတွင်းနယူးယောက်လော့စ်အန်ဂျလိစ်ဝါရှင်တန်ဒီစီအပါအဝင်ဒေသအတော်များများမှာလုံခြုံရေးတင်းကျပ်ထားပါတယ်။အစ္စရေးကလည်းဟာမတ်အခြေဆိုင်ရာဂါဇာကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူ6500ကျော်သေဆုံးခဲ့ပါတယ်။အခုလိုပဋိပက္ခတွေရဲ့လှုပ်ဆောင်မှုကြောင့်အစွန်းရောက်အကြမ်းဖက်တိုက်ခိုက်လိုသူတွေတဦးတည်းအထူးကြံအစွန်းရောက်နေသူတွေရဲ့ကြီးမားတဲ့ချင်းချောင်းမှုတွေဆက်ဖြစ်လာနိုင်တယ်လို့ DHS နဲ့ FBI တို့ကသတိပေးထားပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေတလဲတင်ပြပေးပါပါ။အရင်ဆုံးကတော့ထိုင်းနိုင်ငံမှာကျင်းပနေတဲ့ ASEAN Coffee ပြပွဲအကြောင်းပြောပြပါမယ်။နိုင်ငံပေါင်း40ကဧည့်သည်ပေါင်း 25,000 ကျော်လာရောက်ကြည့်ရှုတဲ့အထိဆွဲဆောင်နိုင်လိမ့်မယ်လို့ခန့်မှန်းထားတဲ့18ကြိမ်မြောက်ဒီ2023ခုနှစ် ASEAN Coffee ပြပွဲမှာမြန်မာနိုင်ငံက Coffee လက်ဖက်ရည်နဲ့တခြားစားသောက်ကုန်လုပ်ငန်းရှင်တို့လည်းပါဝင်ပြသကြပါရယ်။ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့မန်းညိုညိုလင်းကအပြည့်စုံပြောပြပါမယ်ရှင်။
မြန်မာနိုင်ငံကကော်ဖီအပါအဝင်ဒေသထွက်ကုန်တချို့နဲ့ပြုလုပ်ထားတဲ့စားသောက်ကုန်တွေပြသထားတဲ့ဆိုင်ငန်းကိုထိုင်းနိုင်ငံဘန်ကောက်မြို့ဘီတိတ်ခမကြီးမှာကျင်းပနေတဲ့18ကြိမ်မြောက်အာဆီယံကော်ဖီပြပွဲကြီးမှာတွေ့ရပါတယ်။နိုင်ငံတကာပြပွဲကြီးဖြစ်တာကြောင့်မြန်မာကော်ဖီနဲ့မြန်မာစားသောက်ကုန်တွေကိုနိုင်ငံတကာကိုထိုးဖောက်နိုင်အောင်လာရောက်ပြီးခင်းကျင်းပြသကြတာဖြစ်တယ်လို့လုပ်ငန်းရှင်တွေကဆိုပါတယ်။
ဒီကကျမတို့မြန်မာနိုင်ငံကဒီ coffee ထွက်ကုန်တွေဒေသထွက်ကုန်တွေပေါ့နော်အဲ tea တွေ coffee အဲ့ဒါတွေကိုကျမတို့ကဒီ ASEAN မှာပေါ့အကုန်လုံးမြင်သိစေခြင်းနဲ့ဒီ ASEAN နိုင်ငံတွေမှာအကုန်လုံးဒီဥစ္စာကိုကျမတို့ထုတ်ကုန်မြန်မာထုတ်ကုန်ဆိုပြီးတော့ဟိုဥစ္စာခေါ်ရင်းဝင်ကြွားစာနဲ့ပေါ့နော်အကောင်းဆုံးထုတ်နိုင်တယ်ဆိုတာပြချင်ပါတယ်ရှင်အခုကကျမတို့ဒီငွေကြိုးချာဆိုလို့ရှိရင်ဒီရှမ်းပြည်နယ်အထွက်တဲ့ချင်မောင် tea green tea က natural 100% organic ပေါ့နော်ပြီးလို့ရှိရင်ဒီရှမ်းပြည်နယ်ဒေသအထွက်တဲ့အဲအာလူကျော်ပေါ့ snack ပေါ့နော်ပြီးလို့ရှိရင်ဒီပြုံးတွေက coffee region နောက်ဒီ soup coffee ပြီးလို့ကျွန်တော်တို့မြန်မာနိုင်ငံထုတ်တဲ့ဒီ fish နဲ့ပတ်သက်တဲ့ product တွေအခုလာပြလာပါရှင့
်ကျွန်တော်တို့ဒီပွဲလာတာတော့မန္တလေးတော့ပြောမယ်ဆိုလို့ရှိရင်တော့ဒါကတော့ဟိုအစိုးရစီစဉ်ပေးတဲ့နေနေလာတော့မဟုတ်ပါဘူးခင်ဗျ။ဒါကတော့ကျွန်တော်တို့ပုံမီကနေလည်းတီးကြားလာပြီးတော့ပြသတာဖြစ်ပါတယ်။ဒါကျွန်တော်တို့ဒီညီမရဲ့ကော်ဖီလေးကိုဒီယူရီးယားမှာတဆင့်ဒီကမ္ဘာကိုတည်သွားအောင်အဓိကတော့တည်စီခြင်းတဲ့သဘောနဲ့ပို့လာပြီးတော့ပြသတာဖြစ်ရပါတယ်။ဟုတ်
။ငားကနေစားတောက်ကုန်တွေထုတ်လုပ်တဲ့လုပ်ငန်းရှင်ကလည်းနိုင်ငံတကာကိုအစ်စ်မီဖြန့်ချီဖို့အခုလိုလာရောက်ပြသတာဖြစ်ပြီးမြန်မာနိုင်ငံကလက်ရှိအနေအထားတွေကြောင်းထုတ်လုပ်မှုတွေမှာတော့အခက်အခဲတွေအများကြီးရှိတယ်လို့ပြောပါတယ်
။ကျမတို့နိုင်ငံမှာမီးမမှန်ဘူး။မင်းမမှန်တဲ့အခါဥမာကျွန်တော်ကိုကီးဆိုရင်မရဲ့ဖုတ်နေနေဘရိတ်ဖြစ်သွားတယ်မင်းမမှန်တော့ကျွန်တော်တို့ဘယ်တနည်းတော့မလဲမဆိုလာနဲ့ခြောက်အောင်မလားကျွန်မဆိုအထုအချောက်ခံနေပြီစေကျွန်မဆိုလာနဲ့ခြောက်တယ်လေဆိုလာနဲ့ခြောက်ပြီးတော့မှရေတက်ကိုထုတ်မယ်ဆိုမှကျွန်မခြောက်ခံစက်ကြီးကိုတုံးတာပေါ့လေအဲဒါမျိုးတွေကိုတုံးရတယ်ခက်ခဲအများကြီးပဲအမကျွန်မဘယ်လိုပြောပြအောင်မလဲရှိတယ်နည်းပညာတွေလည်းလိုတယ်ငွေကြီးတွေလိုတယ်ဟိုအကယ်၍ပေါ့နိုင်ငံတကာပေါ့ကျွန်တော်တို့ဗမာပြည်ကလူတွေကိုလောက်ကခွင့်လန်းရကျင်တယ်ပေါ့နော်လောက်ကရေးစေကျင်တယ်ပေါ့ရလဲရစေကျင်တယ်ဆိုရင်ကျွန်တော်နဲ့ပူးပေါင်းမယ်ဆိုတော့ကျွန်တော်အသေးချလုပ်ပေးတယ်အသေးချလုပ်ပေးဆိုတော့ကျွန်တော်တို့ကိုယ်တိုင်ငွေတွေကလည်းပရိုက်တာအမြဲလုပ်နေတဲ့အခါကျတော့ဒါကသူတို့ရဲ့အကူအညီနဲ့ကျွန်မရဲ့နည်းပညာနဲ့ကျွန်မရှိမှရှိတဲ့ကုန်ကျန်းနေနဲ့ကျွန်တော်တို့ရှိရလူဆွမ်းအားပေါ့အနေနဲ့ကျွန်တော်က plus လုပ်ပေးတာပေါ့အမရဲ့ပူးပေါင်းပြီးတော့မှကျွန်တော်တို့ဘယ်လောက်နိုင်တယ်လဲဘယ်လောက်လုပ်ပေးနိုင်တယ်လဲပေါ့နော်နောက်ဆုံးပေါ့ကျွန်တော်တို့မှအင်္ဂလိပ်စာသင်ပေးမယ့်ဆရာမတွေပါရှိပါတယ်အမအဲအဲ့ဒါမျိုးလေးပေါ့အဲ့ဒါလေးကျွန်တော်တို့သင်ပေးပါတယ်အမ
မြန်မာနိုင်ငံမှာငွေစည်းမတည်ငြိမ်မှုကလည်းစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ကုန်ထုတ်လုပ်မှုတွေမှာအဆင်မပြေမှုတွေကြုံတွေ့ကြရတယ်လို့လည်းဆိုပါတယ်။ကျမတို့မှာကအခုမြန်မာနိုင်ငံမှာထုတ်ကုန်ထုတ်ရတယ်ကျမတို့
ကျမတို့ဒီပတ်ကင်းနေရအစနိုင်ငံသားမှာယူရတာရှိတယ်ဒီငွေစည်းမတည်ငြိမ်တဲ့အတွက်ပတ်စည်းတွေရန်စည်းတွေဒေါ်လာစည်းတက်တဲ့အတွက်ကျမတို့ကိုကြံဝယ်ပြီးရမှာဟိုခရက်စစ်တွေကြုံရတာပေါ့နော်ရစ်ယူပြီးကျမတို့ထုတ်လုပ်နေရတယ်ကုန်ချောကလည်းကျမတို့ကုန်ချမ်းကသူကအစည်းအရာစီးအမြဲမတည်ငြိမ်တဲ့အတွက်စည်းအတက်ကြရှိတယ်ဒါပေမဲ့ကျမတို့ကဒီကုန်ချောမှာပေါ့ value added လေးဖြစ်အောင်
ဒီပြပွဲမှာနိုင်ငံတကာကစီးပွားရေးလုပ်ငန်းရှင်တွေရဲ့ကော်ဖီလက်ဖက်ရည်ကိမ့်မုံရေခဲမုံအပါအဝင်စားတောက်ကုံအမျိုးပေါင်း8000ကျော်ကိုအောက်တိုဘာလ26ရက်နေ့ကနေ29ရက်နေ့အထိဆိုင်ငံ့ပေါင်း300နဲ့ခင်းကျင်းပြသထားမှာဖြစ်ပါတယ်ရှင်ကျွန်မညညွန်လွင်ပါ
ညပိုင်းကငါထုတ်ကုန်တွေပါဝင်ပြသတဲ့ထိုင်းနိုင်ငံကအာဆီယံကော်ဖီပြပွဲအကြောင်းကိုမန်ညိုညိုလင်သတင်းပေးပို့ခဲ့တာပါရှင်အခုဆက်ပြီးတော့ဒီအမေရိကန်ရောက်ထိုင်ဝမ်သားတွေဘယ်လိုနေရာတွေမှာအဓိကလုံလုံနေကြသလဲဆိုတာကြည့်ရအောင်ပါအမေရိကန်ပြည်တော်စုနောက်တောင်ပိုင်းအရီဇိုနာပြည်နယ်ဖီနီမြို့ဟာထိုင်ဝမ်တပိုင်းလျက်ကူပစ္စည်းချစ်ပြားလေးတွေထုတ်လုပ်တဲ့စက်ရုံရှိတဲ့နေရာပါဒါ စ်မှာအသားတကျနေထိုင်နိုင်ဖို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီအကြောင်းကိုတော့ကိုငင်းချဲအေးကပြောပြပါမယ်ရှင
်။ Adam Lou Ha ဝေးရမြေထိုင်ဝမ်ကျွန်းမကြီးရဲ့နောက်ပိုင်းကတိုင်ချုံမြို့ရဲ့အပြင်ဘက်ကိုထွက်ပြီးကဘာကြီးကိုတွေ့ကြုံထိတွေ့ခန်းစားခြင်းတူပါ။သူဒီလိုလုံနိုင်မှုအခွင့်အလမ်းကလွန်ခဲ့တဲ့6လလောက်မှာပဲရောက်လာခဲ့ပါတယ
်။ကောင်းဟောင်ကုန်စည်ရော
အဲ့ဒီအချိန်တုန်းကကျွန်တော်ကုမ္ပဏီကဝန်ထမ်းတွေကိုအမေရိကန်ကိုပို့နေတော့ကျွန်တော်ဒီကိုလာဖို့ရွေးချယ်ခဲ့ပါတယ်
။လူဟာကမ္ဘာအကြီးဆုံးဆီမီကွန်ဒက်တာဒီဗိုင်းလျက်ကူပစ္စည်း chip တွေထုတ်လုပ်တဲ့ကုမ္ပဏီဖြစ်တဲ့ထိုင်ဝမ်ဒီဗိုင်းလျက်ကူပစ္စည်းထုတ်လုပ်ရေးကုမ္ပဏီ TSMC ရဲ့ဝန်ထမ်းတူပါ။သူဟာထိုင်ဝမ်ကနေ TSMC စက်ရုံရှိတဲ့ဒီဖီနစ်မြို့အရီဇိုနာပြည်နယ်ကိုပြောင်းရွှေ့လာတဲ့ရာနဲ့ခြေတဲ့အလုပ်သမားတွေတဲကတူးလည်းဖြစ်ပါတ
ယ်။我们每天就是还是有蛮多事情要
နေတိုင်းတစ်ခုမဟုတ်တစ်ခုနဲ့ကျွန်တော်တို့အရန်အလုပ်များပါတယ်။ထိုင်ဝမ်မှာတော့ chip တွေကိုအလုံးအရင်နဲ့ထုတ်လုပ်နေတာကြောင့်ထုတ်လုပ်မှုဘိုင်းကိုအာရုံစိုက်ရပါတယ်။ဒါပေမဲ့ကျွန်တော်ဒီကိုရောက်ပြီးနောက်အမေရိကန်မှာကအခုလောလောဆယ်ထုတ်လုပ်မှုမစသေးပါဘူး။စပြီးတင်ယူတဲ့အဆင့်ပဲရှိပါသေးတယ်။
ဒီစက်ရုံဟာ chips နည်းပညာပစ္စည်းထုတ်လုပ်ရေးကိုနိုင်ငံခြားမှာမထားတော့ဘဲ American မြေပေါ်မှာပဲ chips ပြားတွေထုတ်လုပ်ရေးတိုးမြှင့်ဖို့ကြိုးစားနေတဲ့သမ္မတ Joe Biden ရဲ့အဓိကအုတ်မြစ်အစီအစဉ်တစ်ခုလည်းဖြစ်ပါတယ် TSMC ရဲ့ Definis မြို့ကစက်ရုံမှာ American နဲ့ Taiwan လုပ်သားတွေတွဲလုံနေကြပြီးတစ်ဖက်မှာလည်းစိန်ခေါ်မှုတွေကရှိနေပါတယ
်我们平常讲中文讲习惯了
ကျွန်တော်တို့က Mandarin တရုတ်ဘာသာစကားကိုပဲပြောခဲ့ကြတာပါအခုအချိန်မှာတော့အမေရိကန်နေနဲ့တွဲပြီးအလုပ်လုပ်နေရတော့အင်္ဂလိပ်လိုပြောင်းပြောရတော့မှာပါနည်းနည်းတော့အားထုတ်ရပါမယ
်ဂျူလီဆန်းကတော့မတူကွဲပြားတဲ့ယဉ်ကျေးမှုတွေကြားအခက်ခဲတွေရှိတာကိုသိနာလေသူပါသူကဖီနစ်ကတရုတ်နှစ်ချင်းခရီးရန်ဖျားเจ้าမှာအင်္ဂလိပ်စာသင်ကြားပေးနေသူဖြစ်တယ်လို့ TSMC မှာလုပ်တဲ့ American ဝန်ထမ်းတူရဲ့ဇနီးလည်းဖြစ်ပါတယ
်။ Down side Thai Chi Dian
American company တခုမှာအလုပ်လုပ်တာနဲ့ရှင်ရင် TSMC မှာအလုပ်လုပ်တာမတူပါဘူး
။
ဒါကြောင့်ထိုင်ဝမ်ကလာတဲ့အလုပ်သမားပဲဖြစ်ဖြစ်အမေရိကန်ကအလုပ်သမားပဲဖြစ်ဖြစ်ဘာသာစကားယဉ်ကျေးမှုနဲ့မတူညီတဲ့နေမှုထိုင်မှုပုံစံတွေကိုကျင့်သုံးမှုလိုအပ်တဲ့အတွက်ကြောင့် PR တွေအားလုံးမှာရှိနေပါတယ်
တို့ရောရှိရင်တဲ့ဒီဖောင
်ဖျားเจ้าရဲ့တင်းဦးဆရာမိုက်ကယ်လင်းကတော့ထိုင်ဝမ်ကလာတဲ့ TSMC ဝန်ထမ်းတွေရဲ့အိမ်အောင်ဘက်တွေအတွက်ဒီလိုအင်္ဂလိပ်စာနဲ့ယဉ်ကျေးမှုဆိုင်ရာတွေသင်ပေးတဲ့သင်တန်းမျိုးလိုအပ်နေကြောင်းတွေးမြင်ပြီးဒီသင်တန်းကိုဖွင့်ခဲ့တာပါ
ဒီလိုမျိုးဘာသာစကားယဉ်ကျေးမှုမတူညီတာကြောင့်ကြုံရတဲ့အခက်အခဲတွေကိုကျွန်တော်ကိုယ်တိုင်လည်းရင်ဆိုင်ခဲ့ရဘူးပါတယ်။ဒါတွေနားလည်ပြီးဆိုတာနဲ့အခက်အခဲအတားအဆီးမရှိပဲအများနဲ့ဆက်သွယ်စကားပြောဆက်ဆံနိုင်မှာပါ
။ TSMC ဝန်ထမ်းတဦးရဲ့ဇနီးဖြစ်သူမြောက်ဖင်ချူးကတော့ဒီသဏ္ဍာန်တက်နေသူတို့ပ
ါ။
ဒီတန်းတွေတက်ပြီးမှဒီနေ့မှနေထိုင်တဲ့သူတွေစကားပြောပုံကြမှာမဟုတ်ပတူကွဲပြားတဲ့ယဉ်ကျေးမှုပွဲတော်တွေအကြောင်းပို့ပြီးတော့သိလာမယ်။ဒါတွေကချမပို့ပြီးသိနာလေခြင်းတဲ့အရာတွေပ
ါ
။ထိုင်ဝမ်ကနေအခုလိုလူတွေအမြောက်အများပြောင်းရွှေ့လာတာက Phoenix မြို့ရဲ့ဒီအပိုင်းမှာစီးပွားရေးအရာလဲထောက်ကူပြုပါတယ်။အရင်တော့ကလူမနေတဲ့တိုက်ခန်းတွဲတွေကအခုဆိုရင် PSMC ကုမ္ပဏီဝန်ထမ်းတွေစုဝေးနေကြတဲ့ရွာလေးဖြစ်လာပါပြီ။Austrian Gadron ကတော့ PSMB ဝန်ထမ်းရွာနီးကစားတောက်ဆိုင်မှာမန်နေဂျာလုပ်နေပြီပါ
They have booked like the entire
သူကဒီတိုက်ခန်းတွဲအဆောက်အုံကြီးတစ်ခုလုံးကိုယူလိုက်ကြပါတယ်အရင်လူမရှိတဲ့နေရာမှာဆန်ဖွင့်ထားသူအနေနဲ့ပြောရရင်တော့ဒါကတိတ်ကိုကောင်းပါတယ်ဒါမျိုးစိတ်ကူးတော်မှမယဉ်နိုင်ခဲ့ပါဘူးရုတ်တရက်လူတွေအများကြီးဒီနေရာကတိုက်ခန်းတိုင်းမှာဝင်လာကြတာပါကျွန်တော်တို့ဆန်ရောင်းကောင်းတော့မှတိတ်ကိုသိကြပါတယ
်လူကတော့ဂျာရက်တွေမှာသူအလုတ်ကပြန်လာရင်နည်းနည်းပြင်းစရာကောင်းတယ်လို့ပြောပါတယ်ဒါပေမဲ့တရင်ဘက်ကစနေတနေ့ကနေမှဆိုရင်တော့ပြင်ထွက်လဲပြီးမရောက်ဖူးသေးတဲ့နေရာတွေသွားကြည့်လေပတ်ဖို့ကြိုးစားနေတယ်လို့ဆိုပါတယ
်။မေတောက်ရတဲ့ phòng နိုင်ကဖုန်းကြီး။
တောလီယာတိုင်းရှူကင်းတွေကအမခန့်ပါပဲ။ထိုင်ဝမ်မှာဒါမျိုးမမြင်ခဲ့ဘူးပါဘူး
။သူတို့အတွက်ကတော့မက်ဒရင်တရုတ်စကားကနေအင်္ဂလိပ်လိုပြောင်းလေ့လာပြောရတယ်လို့မျိုးပါပဲ။ထိုင်ဝမ်ရဲ့စိမ့်လက်နဲ့ရှုမြော်ခင်းတွေမြင်ခဲ့ရကနေအမေရိကန်နောက်တောင်ပိုင်းတဲခန္ဓာမြင်ကွင်းကထူးခြားလို့နေပါတယ်။
view ရဲ့သတင်းတောက်စတဲလာဆူဖီနီမြုတ်ကနေပေးပို့ထားတဲ့သတင်းကိုကိုညင်းချိုင်အေးကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီလျှက်စစ်ကားထုတ်လုတာအသုံးပြတာတွေကဘာတဝက်မှာပိုးပြီးတော့တွင်ကျယ်လာနေတဲ့အခြေအနေကိုလည်းပြောပြပါမယ်။ကဘာတဝက်လျှက်စစ်ကားအသုံးပြမှုတွေပိုးပြီးတော့များလာနေတာနဲ့အမျှအနာဂတ်ကအများစုကလျှက်စစ်ကားတွေဖြစ်လာတော့မှာပါလား။တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလိုလားသူတွေနဲ့ကားထုတ်လုသူတွေကဒီလိုဖြစ်လာဖို့ဘယ်လိုကြိုးပမ်းနေကြပါလဲ။ AB သတင်းဆောင်ပါတချို့ကိုအခြေခံပြီးတော့ဦးတင်မောင်တန်းကတင်ပြထားပါတယ်ရှင်။
ခုအချိန်မှာရောင်းကနည်းနည်းအေးသွားပြီမဲ့အနာဂတ်ကားတွေကလက်စစ်ကားတွေဖြစ်လိမ့်မယ်လို့ထုတ်လုပ်သူတွေကရောတဘာဝပတ်ဝန်းကျင်ထိန်းသိမ်းရင်မူဝါဒချမှတ်သူတွေနဲ့တက်ကြွလှောက်ရှားသူတွေကပါယူဆကြပါတယ်ဆွီဒင်နိုင်ငံစတော့ဟ်ဟ ோம் မြို့တော်မှာတော့တက်စီနဲ့ဒီဇယ်ကားတွေမြို့လေကောင်းရောင်းဝယ်စီကားရနေရာကိုမဝင်ရလို့2025ခုနှစ်မှာပိတ်ပင်မဲ့စီမံကိန်းကိုမြို့ကောင်စီကရေးဆွဲနေပါပြီစတော့ဟ်ဟ ோம் မြို့ရဲ့တည်ယူပို့ဆောင်ရင်းနဲ့မြို့ပြပတ်ဝန်းကျင်ရေးရာဒုတိယမြို့တော်ဝင် Last Strong Grand ကအခုလိုပြောပါတယ
် So there are many cities in the world talking about air quality and also in combination
လူတို့ရည်သွေးကြောင်ပြောနေကြတဲ့မြို့တွေကဘာမှအများကြီးရှိပါတယ်ဒီမှာကျွန်တော်တို့လှုပ်လှူတာကတော့ခေမီတိုးတက်ဆုံးသဘောထိခိုက်တဲ့ဓာတ်ငွေထုတ်လုပ်မှုကင်းတဲ့နယ်မြေဖြစ်ပါတယ်ဒီထဲမှာကားတွေတည်ယူပို့ဆောင်ရေးယာဉ်တွေနဲ့ကုန်တင်ကားတွေပါဝင်ပါတယ
်ရွေးချက်ကတော့လူတို့ညဉ့်ဉန်းမှုကင်းရေးအသံစူညမ်းမှုနယ်ပယ်ရေးနဲ့တရက်စစ်ကားအသုံးပြုရေးတို့ပဲဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့လင်းနစ်ကြာရက်သွားခဲ့တဲ့ကားပြပွဲကိုအောက်တိုဘာလ28ရက်နေ့မှာအများပြည်သူကိုပြန်လည်ပြသခဲ့ပါတယ်။ပြထားတဲ့ကားတွေကလျက်စစ်ကားတွေပါ။ဒီကားပြပွဲမှာဂျပန်ကားကုမ္ပဏီတွေအပြင်ဂျာမနီက Mercedes Benz နဲ့တရုတ် BYD တို့ကလည်းပါဝင်ပြသကြပါတယ်။ဒိုတာကုမ္ပဏီဥက္ကဋ္ဌကိုကြီးဆာတိုရဲ့အမည်အရလာမယ့်လျက်စစ်ကားတွေကမောင်းဖို့တည်းမကပါဘူး။ကားဆိုတာဘဝနေထိုင်မှုပုံစံရဲ့အဆက်ဖြစ်ပါတယ်။သူကအခုလိုပြောပါတယ်
။ခရမကပလက်တဖောင်းとなり、お客様自身が、
ガーリーが鮮明ဖြစ်လာမှာပါ。တုံးကြတဲ့သူတွေကသူတို့ရဲ့တံပိုးထားမှုတွေကိုဖြန့်ကျက်ကြပါလိမ့်မယ်။ထုတ်လုပ်ရောင်းဝယ်မှုခွင့်ဆက်မှာလုပ်ငန်းအသစ်ဖြစ်လာနိုင်စရာတွေ၊တွဲပက်အသစ်တွေပိုပြီးရှိလာပါလိမ့်မယ်
။ဒီမှာပြထားတဲ့ကားတွေကမကြခင်လမ်းတွေပေါ်ကိုရောက်လာမှာတော့မဟုတ်သေးပါဘူး။လက်ရှိကားဆိုတဲ့နားလေချက်နယ်နိမိတ်ကိုအခုပြထားတဲ့ကားအယူဆတွေကချက်ထားကြတာပါအထူးသဖြင့်ကားပုံစံတာနဲ့ပတ်သက်လို့ပါမာဇာကသူ့ရဲ့အမွန်တင် SPEV ကိုပြထားပါတယ်မာဇာရဲ့အလုံးအမှုဆောင်အရာရှိချုပ်မာဆာဟီရိုမိုရိုကအခုလိုပြောပါတယ်
Mazda は私たちが愛してやまない車をどういう存在にしてい
きたいのか。あの岡谷さんが車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が好きな車が
好きな車が好きな車が好きな車が好きな車が好きな車が웰로와가လှုပ်လှုပ်ရှားရှားဖြစ်လာတာကိုအော်တိုကားအက်ဒီတာမတ်တစ်ဟောကအခုလိုပြောပါတယ
် The rise of EVs particularly in China that are now being exported all over the world with lower prices
အထူးသဖြင့်အေးမှာလျှက်စစ်ကားအဝယ်လိုက်လာခဲ့တာကြောင့်ဂျပန်အပါအဝင်ကမ္ဘာတစ်ဝှမ်းမှာလျှက်စစ်ကားတီထွင်ထုတ်လုပ်မှုကတကယ့်ကိုအရှိန်အဟုန်ရလာခဲ့ပါတယ်တရုတ်ကကမ္ဘာကိုအနှိမ့်ဈေးနဲ့လျှက်စစ်ကားတွေတင်ပို့နေတာကိုအခုဒီမှာမြင်နေရတဲ့အယူအဆတွေနဲ့လက်စစ်ကားတွေကိုလာမဲ့2နှစ်3နှစ်အတွင်းမှာကမ္ဘာကိုရောင်းနိုင်ခြင်းမှာရောင်းနိုင်အောင်မှာပါအခုအခါမှာလက်စစ်ကားဝယ်လိုအားကလည်းနည်းနည်းအေးနေတာပါဒါပေမဲ့ဂျပန်ကုမ္ပဏီတွေကထုတ်မဲ့အခုပြထားတဲ့ကားတွေဈေးကွက်တွေရောက်လာပြီဆိုတဲ့အခါမှာတော့ဝယ်လိုအားဒုတိယလှိုင်းဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ
်ကမ္ဘာလက်စစ်ကားအရောက်မှာတရုတ် BYD နဲ့ American Tesla ကဦးဆောင်နေတာပါတရုတ် BYD ကတက်တမ85တန်းကျော်တက်စလာကတက်တမ31တန်းရောင်းထားကြပါတယ်ဂျပန်ကုမ္ပဏီတွေကနောက်ကျန်နေကြတာပါဒီနှစ်ပထမ6လမှာတိုယိုတာကလျှက်စစ်ကားစီးရေ6000ကျွဲရောင်းရပါတယ်2026မှာတက်တမ5တန်း2030မှာ3တက်တမ5တန်းရောင်းရဖို့ရထားပါတယ်နိုင်ငံတကာစွမ်းရည်အေဂျင်စီရဲ့အလို့ရဆိုရင်တော့လျှက်စစ်ကားကဂျပန်မှာကားစီးကွက်ရဲ့900ခန့်နှုန်းပဲရှိသေးတာပါအမေရိကန်မှာလည်းဆယ်ခိုင်နှုန်းအောက်မှာပဲရှိပါသေးတယ်2030ရောက်တဲ့အခါအမေရိကန်မှာရောင်းတဲ့ကားရဲ့အနည်းဆုံး54ရာခိုင်နှုန်းကလျှက်စစ်ကားဖြစ်ဖို့သမ္မတဂျိုးဘိုင်ဒန်ကတော့တွန်းအားပေးနေပါတယ်တရုတ်မှာတော့ရောင်းရတဲ့ကားရဲ့သုံးပုံတစ်ပုံကလျှက်စစ်ကားဖြစ်နေပါပြီကျွန်တော
်အနာဂတ်မှာကားအများစုကလျှက်စစ်ကားတွေဖြစ်လာတော့မလားသုံးသပ်ထားတဲ့ဆောင်းပါးကိုတော့ဦးတမောင်တန်းကတင်ပြပေးခဲ့တာပါရှင်တောင်ကိုရီးယားနိုင်ငံမှာလူအုပ်ပြီးတည်ဆုံရတဲ့ဖြစ်ရမျိုးတွေထက်မကြုံရအောင်အစိုးရကဘာရီဘယ်လိုချိုးပန်းဆောင်ရွက်နေသလဲဆိုတာကိုတလဲတင်ပြပေးပါဦးမယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလနှောင်းပိုင်းတုန်းကတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ရဲ့လူနေထူထပ်တဲ့အီတဲဝမ်အရက်ကလမ်းကျဉ်လေးထဲမှာလူတွေတိုးဝေသွားလာရင်လူအုပ်ပြီးလို့တည်ဆုံသူအယောက်160လောက်ရှိခဲ့ပါတယ်။ဒီလိုဖြစ်ရမျိုးထက်ပြီးတော့မကြုံရစေဖို့အတွက်တောင်ကိုရီးယားဆိုရကငြိယတုနည်းပညာ AI စနစ်သစ်တစ်ခုစမ်းသပ်လူချင်းလှုပ်ဆောင်နေပါတယ်ဒီအကြောင်းရိုက်တာသတင်းဆောင်မကိုတော့မအီတန်စင်ကတင်ပြပေးထားပါရဲ့ရှင
်တောင်ကိုရီးယားနိုင်ငံမှာအရင်နှစ်အောက်တိုဘာလနှောင်းပိုင်းလူသွားလာများတဲ့အီထဲဝမ်အရက်မှာလူပြိမိပြီးတော့လူရောက်တရာကျော်သေဆုံးခဲ့တဲ့ဖြစ်ရမျိုးထပ်ပြီးတော့မကြုံရအောင်လို့စိုးမြို့တော်အစိုးရကနောက်ဆုံးပေါ်နည်းပညာကိုပါအသုံးချပြီးတော့လှုပ်ဆောင်နေပါလေ
임파의숫자를다니면적당
နောက်ဆုံးအသိပ္ပံနည်းပညာတွေကိုသုံးပြီးအချိန်ပြည့်စောင့်ကြည့်ရင်လူအုပ်ခြေနေကိုထိန်းညှိနိုင်ပြီးပြည်သူတွေကိုကာကွယ်တဲ့နည်းလမ်းကိုအလေးပေးလေ့ကျင့်ခဲ့ပါတယ်။ test 2 mm မှာလူဘယ်နှယောက်ရှိလဲဆိုတာကိုတွက်ချက်ပြီးတတိပေးတဲ့အဆင့်အရေးကြီးတဲ့အဆင့်သတ်မှတ်နိုင်ပါတယ်
။ငယ်ရတုနည်းပညာ AI ကိုအသုံးပြုတဲ့စနစ်နဲ့လူအုပ်ကိုစောင့်ကြည့်တဲ့နည်းပညာကိုသုံးထားတာပါ။လူသွားလူလာများတဲ့နေရာ80ခုမှာ CCTV စောင့်ကြည့်ကင်မရာ906ခုတပ်ထားပြီးတော့လူအုပ်ရဲ့အခြေအနေလူဘလောက်ကျက်လဲဆိုတာကိုစောင့်ကြည့်အချက်ပေးမှာဖြစ်ပါလေ1.2ရဲမီတာအတွင်းမှာလူဘယ်နှယောက်ရှိလဲဆိုတာကိုစောင့်ကြည့်တွက်ချက်ပြီးတော့စိုးရိမ်လောက်တဲ့အခြေအနေလို့သတ်မှတ်ရင်အာဏာပိုင်တွေကိုဒီစနစ်ကအချက်ပေးမှာဖြစ်ပါလေ
밀집도를육안으로판단하는
လူအုပ်ဘလောက်ပြည့်ကျက်လဲဆိုတာကိုအရင်တုန်းကမျက်စိနဲ့ပဲကြည့်ပြီးခံမှန်းခဲ့ပေမဲ့အခုတော့ဉာဏ်ရည်တုနည်းပညာ AI ရုပ်တံကိုသုံးပြီး CCTV စောင့်ကြည့်ကင်မရာစနစ်နဲ့စောင့်ကြည့်ထောက်လန်းနိုင်စွမ်းရှိနေပါပြီ။ဒါကြောင့်လူတဘာဝမှန်းဆမှုမှားယွင်းတာကိုရှောင်ကျဉ်နိုင်မှာပါ
။စိုးမျိုးတော်ကစားတောက်ဆိုင်အရက်ဘားတွေများပြီးတော့လူရှုပ်လေးရှိတဲ့နောက်ဖေးလမ်းကြားလမ်းကြီးလေးတစ်ခုမှာလူရောက်150နဲ့အော်တိုဘားလ25ရည်တုံးကစမ်းသပ်လေ့ကျင့်ခဲ့ကြပါလေ။ဒီစနစ်ကိုအော်တိုဘားလ31ရက်နေ့ဟယ်လိုဝင်းတစီများနေ့မှာစပြီးတော့အသုံးပြုမှာလည်းဖြစ်ပါလေ။ပြီးခဲ့တဲ့နှစ်အော်တိုဘားလ28ရက်နေ့တုန်းကစိုးမြူတော်မှာဟယ်လိုဝင်းပွဲတော်ဆင်နွှဲကြတဲ့အီထဲဝမ်အရက်မှာစူဝေးခဲ့ကြတဲ့အချိန်မှာလူအုပ်ပြီမီလို့တည်ဆုံသူအယောက်160နီးပါးရှိခဲ့တာပါ။ လူအုပ်ထိန်းချုပ်နိုင်စွမ်းမရှိတာ၊ကြိုတင်ပစ္စည်းမှုအားနည်းရာတွေနဲ့တုံ့ပြန်မှုနှေးကွေးတာတွေရှိတယ်ဆိုပြီးဆိုးမြူတော်အာဏာပိုင်တွေပေါ်မှာဝေဖန်မှုတွေလည်းရှိခဲ့တာပါရှင
်။မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် VOA American တန်ရဲ့အောက်တိုဘာလ28ရက်တောက်ကြနေမနက်ရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.50-51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားပါမယ်ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးသွားမယ်အထက်ကမှအခုအရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်ဒီတစ်ပတ်မှာကတော့ကရင်အမျိုးသားစီယုံ KNU ရဲ့ထင်းချုံနယ်မြေတွေပုံမူချေဝင်လာတဲ့အလျောက်ကင်တွေဖြည့်ရှင်းရမယ်အုပ်ချုပ်ရေးပြဿနာတွေလည်းပုံများလာတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရရှင်
လုံးငယ်တဲ့စက်တင်ဘာလ30ရက်နေ့က KNU ဥက္ကဋ္ဌဟောင်းအသက်80ကျော်စောမူတူစေဖို့ကိုနေပြည်တော်မှာအာဏာသိမ်းခေါင်းဆောင်ကပလဲတကင်းလုံနေတဲ့ပုံကိုစက္ကစမီဒီယာမှာအကြီးအကျယ်ဖော်ပြကြပါတယ်။ဦးသိန်းစိန်လက်ထက်ကလက်မှတ်ထိုးခဲ့တဲ့အပြစ်ရသဘောတူချက်ကို KNU ကလက်ခံတဲ့အစီအစဉ်အကိုဖော်ထုတ်ပြီးတော်လှန်ရေးအင်အားစုအကြားတိုက်စုတွေးခွဲဖို့ကြံစည်တာဖြစ်တယ်လို့KNU ပြောခွင့်ရပုဂ္ဂိုလ်စောတော်နီးကဆိုပါတယ် KNU အဖွဲ့ကြီးကနေအဖွဲ့လေးတွေခွဲထွက်သွားအောင်စစ်တပ်ကတိုက်ရှုံနိုင်ခဲ့တဲ့အစဉ်အလာရှိခဲ့ဘူးပါတယ်လက်ရှိ KNU ကအပြစ်ရသဘောတူချက်ကိုလက်မခံတော့ဘဲစစ်ကောင်စီချိန်မုံရေးမှာပါဝင်ဆင်နွှဲနေပါပြီ KNU တပ်မဟာခொနစ်ကကိုယ်စားလှယ်တွေကဥက္ကဋ္ဌအစ်ကိုမေးလာမှာမဲပေးရွေးချယ်ပြီးပါပြီKNU ဥက္ကဋ္ဌတစ်ကိုကွန်ကရစ်ညီလာခံကမဲပေးရွေးချယ်တင်ပြောက်တာဟာအလွန်ကောင်းမွန်တဲ့ delay ဖြစ်ပါတယ်။ဒါကြောင့်စက္ကစနဲ့လက်တွဲဖို့ဆိုတာ KNU အဖို့မဖြစ်နိုင်တော့ပါဘူး။စစ်အာဏာသိမ်းချိန်ကစပြီးနှစ်နှစ်ခွဲအတွင်းစက္ကစစစ်စခန်း62ခုကို KNU နဲ့မဟာမိတ်တွေကသိမ်းယူနိုင်ခဲ့တာမူ KNU ထိန်းချုပ်နေပြီးကျယ်ဝန်းလာပါတယ်။
စကားဆာရဲ့လေကြောင်းတိုက်ခိုက်မှုတွေဟာဆုံးရှုံးတဲ့နေမျိုးကိုပြန်ရအောင်မလုပ်နိုင်တော့ပေမဲ့စစ်ပြေးဒုက္ခတဲ့ဥယျာဉ်ကိုတိုးပွားလာစေတယ်လို့ကရင်ညဉ့်ညမ်းရေးအထောက်အကူပြုကွန်ရက် KPSN ကစက်တင်ဘာ26ရက်ထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြပါရယ်အစပိုင်းမှာတထုံနဲ့ဖာပွန်ကစကားဆာစခန်းတွေကိုသာသိမ်းပိုက်နိုင်ပေမဲ့ဒီနှစ်ထဲမှာတောင်ကူညောင်လေးပင်နဲ့ဒူပလာယာအထိစခန်းသိမ်းတိုက်ပွဲတွေလုပ်နိုင်ပါရယ်ကရင်ပြည်နယ်ကတန်လွင်မြစ်မြောက်ပိုင်းအနောက်ပိုင်းနဲ့အရှေ့ပိုင်းထိုင်းနယ်စပ်ထိကိုချုပ်ကန့်ထားနိုင်တယ်လို့ဆိုပါတယ်။ဒါကြောင့်စကားဆာရဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်တောက်နိုင်မယ့်အနေအထားကိုရောက်ရှိသွားပါတယ်။ရန်ကုန်နေပြည်တော်ဆက်သွယ်ရေးနဲ့ရန်ကုန်မြဝတီဆက်သွယ်ရေးကိုဟန်တားနိုင်တဲ့အဆင့်ရောက်သွားပါတယ်။မြန်မာပြည်အရှေ့တောင်ပိုင်းဒေသမှာစကားဆာရဲ့အုပ်ချုပ်မှုစွမ်းရည်ဟာလည်းတိတိတသားကြာဆင်းလာနေပါတယ
်။လွန်ခဲ့တဲ့နှစ်နှစ်ကျော်အတွင်း KNU နေမြေမှာတိုက်ပွဲပေါင်း 8,000 ကျော်ဖြစ်ပွားခဲ့တယ်လို့ KNU ပြန်ကြားရေးဌာနကဆိုပါတယ်မြဝတီကုံသွယ်ရေးဇုံသင်္ကန်းညီနောင်ရဲစခန်းအာရှလမ်းမနဲ့ကွန်ကရစ်မြို့စတဲ့နေရာတွေမှာတပြိုင်တည်းတိုက်ခိုက်နိုင်ခဲ့တယ်လို့ဆိုပါတယ်စစ်အာဏာသိမ်းချိန်ကစပြီး KNU ဟာຫນွေဦးတော်လှန်ရေးကိုကူညီထောက်ပံ့ပြီး PDF တွေနဲ့လက်တွဲကစက္ကစတပ်ကိုတိုက်ခိုက်လာတာပါအပြစ်ရသဘောတူချက်ကို KNU ကလက်မခံတော့ပါဘူး။ဒါကြောင့်အပြစ်ရစာချုပ်လက်မှတ်ထိုးခဲ့တဲ့ခရင်ကောင်းဆောင်ဟောင်းတွေကိုစီယုံသိမ်းသွင်းပြီး မြေပြင်မှာတိုက်ပွဲဝင်နေသူတွေထင်အောင်ထင်များပြစ်ကုန်အောင်စကားစကားလုပ်နေတာပ
ါစစ်ကောင်စီကိုတိုက်ခိုက်နေတဲ့ကရင်လက်နက်ကိုင်အုပ်စုထဲမှာအဖွဲ့ကွဲပြီးဆက်ဆံရေးအဆင်မပြေနေတာဟာຫນွေဥဒေါ်လာရေးကိုအနှောက်အယှက်ဖြစ်စေပါတယ်အထင်ရှားဆုံးဥပမာကတော့ဒဝဲခရိုင်မှာ KNU တပ်နဲ့ကော်တူးလီတပ်အကြားဆက်ဆံရေးတင်းမာတဲ့ကိစ္စဖြစ်ပါတယ် KNU လက်အောက်ခံ KNDO တပ်ရဲ့စစ်ဦးစီးစောနေရမြောက်ကို2022ဇန်နဝါရီမှာရာဒူးကရက်ဆဲလိုက်လို့စောနေရမြောက်ကကော်တူးလီတပ်ကိုတီးကြတီထောင်ပါတယ်အာနာသိငင်မှာဒဝဲ PDF နဲ့မဟာမိတ်လုပ်ပြီးစစ်ကောင်စီကိုတိုက်ခိုက်ပါတယ်တဝဲအခြေဆိုင် KNU တပ်မဟာ၄ကလည်းဒေသခံ PDF နဲ့လက်တွဲပြီးစစ်ကောင်စီကိုတိုက်ခိုက်ပါတယ်တပ်မဟာ၄နဲ့ကော်တူးလီတပ်သဘောထားကွဲလွဲတဲ့အခါ PDF တွေနေရထိုင်ရခက်လာပါတယ
် KNU ချုပ်ကင်တဲ့နေမြေတွေကျပြန့်လာလေလေအုပ်ချုပ်ရေးမှာပြဿနာများလေလေဖြစ်လာပါတယ်အထူးသဖြင့်လက်နက်ကင်အဖွဲ့အမျိုးမျိုးနဲ့ဆက်ဆံရမှာအဆင်မပြေတာတွေရှိလာပါတယ်ဥပမာစက်တင်ဘာလဇန်ပိုင်းက KNU တပ်မဟာ6နယ်မြေမှာပျက်စီးနေတဲ့လန်ဒရာတွေကိုကုမ္ပဏီတစ်ခုက KNU ခွင့်ပြုချက်နဲ့ပြင်ဆင်ပါတယ်။ဒါကိုမကျေနပ်တဲ့ NUG လက်အောက်ခံ PDF အချို့ကတမ်းမြစ်တဲ့အတွက်ပြဿနာဖြစ်ရပါတယ်။နယ်မြေတစ်ခုမှာအုပ်ချုပ်ရေးနှစ်ခုဖြစ်နေတယ်လို့ KNU အရာရှိတဦးကဆိုပါတယ်။ KNU ကအရှင် PDF ကဧည့်လည်ဆိုတာကိုသဘောပေါက်ရမယ်လို့မြင်ကြပါတယ်။တမဟာခုနှစ်ပအားခရိုင်ဥက္ကဋ္ဌက NCA အတိုက်နိုင်ငံရေးအရာဖြည့်ရှင်းဖို့ပြောတာကလည်းရှိပါသေးတယ်။ဒါမျိုးတွေဟာစစ်ကောင်စီကိုတတ်ရှုဖို့အခွင့်အလမ်းဖွင့်ပေးတယ်လို့ဖြစ်နေပါတယ်။ထိန်းချုပ်တဲ့နယ်မြေကျေပြန့်လာတဲ့အလျောက်လက်နက်ကင်တပ်ဖွဲ့တွေများပြားလာတာမှုအချင်းချင်းပဋိပက္ခမဖြစ်ဘဲ Federal Democracy တည်ဆောက်နိုင်ရေးကိုသာအာရုံစိုက်ကြဖို့ NUG ယာယီသမရကပြောသွားတာကိုစက်တင်ဘာ22ရက်နေ့တုန်းအရာဝတီစာဆောင်မှာသတင်းပေးပို့ကြပါလေခင်ဗျာ
မြမရေးတုံးသက်ချက်အစီအစဉ်ကိုဥအောင်ခင်နဲ့အတူကိုညာဝင်းအောင်တင်ဆက်ပေးခဲ့တာပါရှင်အခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုလည်းတင်ဆက်ပေးပါဦးမယ်ကျမ်းမာရေးအတွက်အချိန်ပိုင်းအစာရှောင်သင့်သူတွေရှိသလိုအစာရှောင်တာမလုံသင့်တဲ့သူတွေလည်းရှိတဲ့အကြောင်းကိုတော့ဒီတစ်ပတ်တင်ပြပေးထားပါတယ်အချိန်ပိုင်းအစာရှောင်တာကိုစားတောက်ပုံမမှန်တဲ့သူတွေအပါအဝင်မလုံသင့်သူတရိပ်ထားပြီးတော့လုံသင့်တဲ့သူတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုပါတယ်။ဘယ်လိုလူတွေမလုံသင့်ပဲဘယ်လိုလူတွေမှာတော့တရိပ်ထားလုံသင့်တာပါလဲ။ဘာကြောင့်ပါလဲ။ဒီအကြောင်းနယူးယောက်မြို့ခေါနဲတက်သူကပြည်ပဆိုင်ရာအစာဟာရဆိုင်ရာပါမောက်ခဒေါက်တာခင်မာချူကိုကိုဝင်းမင်းကမေးမြန်းတိဆက်ထားပါရရှင
်။โอเคปาโมคะดอกเตอร์ขิมาจิโอครับเราတို့အချိန်ပိုင်းအစာမစားဘဲနေတာရဲ့ကျန်းမာရေးအကျိုးကျေးဇူးတွေနဲ့လုံနိုင်ပုံတွေစလုံသင့်ပုံတွေကိုအရင်ပြောခဲ့ပြီးမှာအခုတော့ဆံမရေးဒီအစာရှောင်တာမလုံသင့်သူဒါမှမဟုတ်သတိထားလုံသင့်တဲ့သူတွေနဲ့နောက်သတိပြုစရာတွေကိုအဓိကပြောမှာမို့ဒီအစာရှောင်တာမလုံသင့်သူတွေကနေစရှင်းပြပေးပါလားဆံမရေ
း intermittent fasting ကိုဘယ်လိုလူတွေမလုံသင့်ဘူးလဲဆိုရင်ဥမာဒီအစာတောင့်နဲ့ပတ်သက်ပြီးတော့ eating disorder ပုံမှန်မချစ်တဲ့သူတွေပုံမှန်မရှိတဲ့အတွက် gluten တာတို့တွေအဲ့လိုလူတွေဆိုလို့ရှိရင်တော့ဒီ intermittent fasting ကမလုံသင့်ဘူးပေါ့နော်နောက်တစ်ခုကကြတော့ဒီစီးရိုယောဂတွေဒီမှာစီးရိုဈေးတောင့်နေရတယ်ဆိုလို့ရှိရင်သူကလည်းထုံနီးတူစွာပဲအဲ့တော့စီးရိုဈေးတောင့်နေရတဲ့သူတွေမှာဒီလိုအချိန်ပိုင်းနဲ့ဖြတ်လိုက်တယ်ဆိုတာကအကန့်တတခုမှဖြတ်လိုက်တဲ့အတွက်ဥမာစီးရိုယောဂတဲ့တယောက်ကသူတကယ်တခြားတဲ့လိုသွားပြီဆိုချီတုံနဲ့တုံတုံပြီးဘုံဆိုလဲကြသွားတာလေဆိုအဲ့တော့စီးရိုယောဂကိုခံစားနေရပြီးတော့စီးရိုယောဂဆေးတွေတောက်နေရတဲ့သူတွေဆိုလို့ရှိရင်လေ intermittent fasting မလုပ်ခင်မှာသူတို့စီးရိုယောဂပြရတဲ့ဆရာဝန်နဲ့ပေါ့နော်အရင်ဆုံးတော့တိုင်ပင်သင့်တယ်တိုင်ပင်ပြီးတော့မှအားစပြီးတော့ intermittent fasting ကိုတပတ်စလုပ်ကြည့်မယ်ဘယ်နှနာရီဘယ်နှနာရီအကန့်သက်ချပြီးတော့အဲ့ဒီအဖြေလေးကိုဆရာဝန်နဲ့ပြန်တိုင်ပင်လို့ဘာမှအကေအနောက်ရှံမရှိဘူးဆိုရင်ဆက်ပြီးတော့ကြိုးစားကြည့်မယ်ဆက်ပြီးတော့ကြိုးစားကြည့်မယ်ဘာလို့လဲဆိုတော့စီးရိုယောဂတဲ့ချင်းအတူတူတောင်မှကျမတို့ဆေးပေးတာချင်းအတူတူတောင်မှလူခန္ဓာကိုယ်ရဲ့ metabolism ရာတုံ့ပြန်မှုကတယောက်နဲ့တယောက်မတူတိုင်ကြတဲ့အတွက်ခုနကလို intermittent fasting လုပ်လိုက်တဲ့အချိန်မျိုးမှာမလိုလားတဲ့အရာတစ်ခုခုဖြစ်သွားနိုင်တယ် ဘာလို့ဆို16နာရီအတွင်းမှာဘာမှမစားဘူး18နာရီအတွင်းမှာဘာမှမစားဘူးဆိုတော့အဲဆော့ဆော့အလိုမျိုးပေါ့နော်တခုခုဖြစ်သွားနိုင်တယ်ဒုက္ခနာကိုရတုံ့ပြန်မှုကြောင့်ဆိုဒါကြောင့်မလို့အဲ့လိုမျိုးလူတွေဆိုလို့ရှိရင်တော့သူတို့ပြနေတဲ့ဆရာဝန်နဲ့တည်တည်ချာချာတိုင်ပင်ပြီးမှ intermittent fasting ကိုလုပ်ကြည့်ရဲအာအဲ့ရဲ့ကောင်းကျိုးဆိုးကျိုးလေးကိုတိုင်ပင်ပြီးတော့ရှစ်ဆက်ပြီးလုပ်တဲ့မလုပ်တဲ့ဒါမျိုးလေးရှိတဲ့နေပေါ့နော
်ဟုတ်ကဲ့ဆရာမနောက်ဒီချီထွတ်မှုလိုတဲ့ကလေးတွေရောသူတို့ကယောဂလည်းတိတ်ဖြစ်လေမရှိသေးတော့လေသူတို့အတွက်ဆိုရင
်ဒီငယ်လေးတဲ့ကလေးတွေကိုတော့ intermittent fasting သိပ်ပြီးတော့မလုပ်စေချင်ဘူးလေဘာလို့လဲဆိုတော့ကလေးငယ်တုန်းကျတော့ခန္ဓာကိုယ်ရဲ့ဖွံ့ဖြိုးတိုးတက်မှုတွေသူကကျတော့ dietary diversity စုံအောင်ကိုစားနေရမယ့်အရွယ်ပေါ့နော်အဲ့ဒီမှာမှသူတို့အတွက်ကကျတော့အကောင်းဆုံးကခုန intermittent fasting မလုပ်ဖဲနဲ့သူတို့စားနေတဲ့ဒီ1400ကယ်လိုရီစားမလား1600 1800သူတို့အသက်အရွယ်လေးလိုက်ပေါ့10နှစ်လား12နှစ်လား15နှစ်လားအဲ့ဒီအရွယ်ကိုလိုက်ပြီးတော့စားသုံးမဲ့ကယ်လိုရီထဲမှာအာဟာရများပြီးတော့ကယ်လိုရီနည်းမဲ့အစာလေးတွေရွေးပြီးတော့သူတို့ dietary diversity စုံအောင်လေးတွေကျွေးပြီးရင်ဒီကလေးတွေကယောဂဝေးတယ်ဒီခုဖြစ်နေတဲ့စီဂျိုတွေသွေးတိုးတွေကြောက်ကတ်တွေနှလုံးတွေကင်ဆာတွေဓာတ်တွေအားလုံးနဲ့ကလေးတွေကတော့ဝေးတယ်ဒါကြောင့်မို့လို့ကျွန်တော်တို့ဒီငယ်ရွယ်တဲ့ကလေးတွေဒီအာဟာရပညာတွေပေးတဲ့အခါကျရင်ကျတော့အမြဲတမ်းကလေးတွေစုံအောင်စားပါကိုယ့်ရဲ့ဝင်ငွေနဲ့တတ်နိုင်သလောက်လက်တံခါးမှာရှိတာနဲ့တခုတည်းကျွေးတဲ့အစားမဟုတ်ဘဲနဲ့စုံအောင်စားတဲ့အလေအချင်းလေးကိုကျင့်ပေးပါအဲ့တော့မှဒါရင်ကလေးတွေကခန္ဓာကိုယ်ဖွံ့ဖြိုးမှုအပြင်ခုနလိုယောဂရယ်ဝေးမယ်နောက်တစ်ခုကကြတော့ဒီနေ့အသက်5နှစ်အောက်ကလေးတွေရဲ့ဒီ obesity နဲ့ overweight အဝလွန်ယောဂါတွေတိုးလာတဲ့ကျွန်တော်တို့အာရှ region နဲ့တခုလုံးမှာလည်းအာဖရိကတဲ့တောင်ကျွန်တော်တို့ကပုံများနေသေးတယ်။အဲ့တော့ဒီကလေးငယ်တွေရဲ့ဒီလိုအသက်5နှစ်အောက်ကလေးကအစားမလိုလားအပဲခန္ဓာကိုယ်ကြီးက overweight ဖြစ်နေ obese ဖြစ်နေတယ်ဆိုတာသူတို့ဟို intermittent fasting လုပ်တာထက်သူတို့အတွက်ပိုကောင်းတာကကြတော့ဒီအသင့်စားသုံးပစ္စည်းတွေအချိုးတွေအာဟာရနည်းပြီးကယ်လိုရီများနေတဲ့ဟာတွေကိုသူတို့လျှော့နိုင်တဲ့မြလျှော့လျှော့လျှော့လျှော့လုံးဝမကြွေးပဲနဲ့ကြံတဲ့ကယ်လိုရီနည်းပြီးအာဟာရများတဲ့သဘာဝအတိုင်းအစာအသောက်တွေကိုစနစ်တကျစုံအောင်ကြွေးခြင်းရသူတို့တွေပို့ပြီးကောင်းတဲ့ရလတ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအသင့်လို့အစာအသောက်တွေကိုတတ်နိုင်တဲ့မြရှောင်ပြီးတော့ကယ်လိုရီမများတဲ့ဒီအာဟာရရှိတာတွေကိုစားဖို့ကခလေးအတွက်ရောအားလုံးအတွက်ပါအရေးပါလာတော့ဆရာမနော
်ဟုတ်အစာတောက်ကလူနဲ့တည်တယ်အစာတောက်တွေလူတွေကကြိုက်ကြတယ်အဲ့မှာလူကဒီအသိစိတ်ကလေးနဲ့ကိုယ့်ဘာကိုယ်တတိလေးနဲ့ကတ်ကတ်ကတ်ပြီးတော့စားတင်ဤမစားတင်ဤတောက်တင်လားမတောက်တင်လားအဲ့ဒါလေးကိုအမြဲတမ်းတတိလေးနဲ့ကတ်ကတ်ကတ်ပြီးတော့ဖြတ်ဖြတ်ဖြတ်ဖြတ်သွားမယ်ဆိုလို့ရှိရင်ကိုက intermittent fasting ပဲလုပ်လို့ intermittent fasting မလုပ်ဘဲနဲ့ကိုယ့်ရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေကြားထဲမှာပဲစီးစနစ်ကြကြလေးနဲ့ကယ်လိုရီနည်းပြီးတော့အာဟာရများတာလေးကိုစနစ်တကျစားသွားမယ်ဆိုရင်အခုဒီနေ့ဖြစ်နေတဲ့ယောဂါတွေနဲ့ကဒါဝေးပါတယ်အဖြစ်လာရင်တော့မှတွန်းလှန်နိုင်စွမ်းကောက်ွယ်နိုင်စွမ်းတွေရှိပါတယ်အဲ့တော့ဟိုထိမ့်မရတာကတော့ဘာလဲဆိုတော့ခုနခေကြီးကိုက lifestyle ကြီးကိုကပြောင်းလာတဲ့အတွက်အသင်စားသုံးပစ္စည်းတွေကပတ်ဝန်းကျင်မှာလက်ညှိုးထိုးမလွှဲဖြစ်နေတဲ့အတွက်ဆို
ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအသင့်အစားအသောက်တွေကိုရှောင်ဖို့ခက်လာတာအတွက်နောက်ရောဘယ်လိုထပ်အကြံပြုချင်တယ်လဲဆရာမ
နောက်ပြီးတော့ဒီ food safety ပေါ့food safety စီမင်းစည်းကမ်းအရာအထူးသဖြင့်ကျမတို့မြန်မာပြည်ဆိုကျမအမြဲတမ်းတတိပေးပါတယ်အဲကျမတို့ကတိုင်းပြည်ရဲ့အခြေအနေကြောင့်တော့၎င်းတိုင်းပြည်ရဲ့ဒီသုတေသနလုပ်ငန်းကြောင့်တော့၎င်းစစ်ဆေးမှုကအရန်အားနေတယ်အရန်အားနေတော့ဘယ်အစားဒီ food safety စီမင်းစည်းကမ်းမှာဝင်တယ်လဲမဝင်ဘူးဆိုတာဒီနေ့တိုင်းပြည်တစ်ပြည်လုံးမှာထုတ်လုပ်နေတဲ့အစားအသောက်တွေမှာတော်တော်များများတွေ့ရတယ်အဲ့တော့အကောင်းဆုံးကအကြံပေးချင်တာကတော့လက်လက်ဆက်ဆက်သဘာဝအီးတိုင်းဘာမှပြုပြင်ပြင်ဆင်ထားတာမဟုတ်တဲ့သဘာဝအီးတိုင်းရှိတဲ့အစားအသောက်တွေကိုစနစ်တကျလေးစားသုံးသွားမယ်ဒါဆိုလို့ရှိရင်တော့ခုနအန်ရီဒီနဲ့ဝေးတယ်ခင်မီတဲ့ခုန21ရာစုယောဂါတွေနဲ့ဖြစ်ဖို့ကဝေးတယ်ဆိုအဲ့ဒါတွေကိုပဲမင်းရရှက်ရစားမယ်ဆိုရင်ကျတော့အဲ့ဒီယောဂါတွေကလက်တကမ်းမှာရှိပါတယ်လို့ဒါကြောင့်မို့လို့အစားအသောက်တွေကနေ့စဉ်နဲ့အမျှမစားလို့မရအောင်ကျမတို့ patient တွေလူနာတော်မှကျမတို့ကလူနာစားဆိုတေချာစီစဉ်ပြီးကျွေးအဲ့ဒီယောဂဖြစ်လို့တုံတုံလေးနေရင်တော့အစားအစားရတယ်လေဒါမှလည်းယောဂမြန်ပြောက်မှာဆိုတော့ဒါကြောင့်စားနေတဲ့အစားအသောက်တွေကအမြဲတမ်းအန္တရာယ်ကင်းဖို့ food safety ပေါ့ပြီးရင်ဆိုပြောတဲ့ nutrition အာဟာရတွေနဲ့ပြည့်နေဖို့ဆိုအဲ့ဒါဆိုလို့ရှိရင်ဈေးကြီးစရာမလိုပါဘူးလို့ဟိုပြပအတွင်းတဲ့ဟာကိုစားစရာလည်းမလိုပါဘူးလို့အဲ့ဒါမျိုးလေးကိုပဲခေါင်းထဲမှာထည့်ပြီးတော့အမြဲတမ်းဂရုစိုက်စေချင်ပါတယ်လို
့ဟုတ်ကဲ့အဲ့တော့နောက်ဆုံးကျွန်တော်မေးမိတဲ့တခြားရေးကြည့်တာတော့ပြောဖို့ရှင်းမယ်ဆင်မယ်
ကျွန်တော်ကအခုအစားအချိန်ချာ ီးစားဖို့ပြောတယ်ဆိုတော့ဟိုတနေ့လုံးမှာတနေ့စားနမ်းမအောင်အောင်စားဖို့တော့မနှွဲကိုကရုံးကန်လှူရှားနေရတော့ physically ရုပ်ပိုင်းဆိုင်ရာနဲ့တောင်ရအလုပ်တွေလဲလုပ်တွေလုပ်နေရမယ်ဆိုလို့ရှိရင်ပြေးလွှားနေရတဲ့အတွက်ခုလို intermittent fasting ဆိုတာကတော့ဒါမဖြစ်နိုင်ဘူးအဲ့တော့ဒါကိုလုပ်နိုင်မဲ့ intermittent fasting ကိုလုပ်သင့်တဲ့သူတွေကလည်းတပြိုင်တည်းမှာပဲကျွန်မတို့တိုင်းပြည်မှာအများကြီးရှိနေပါတယ်လို့ဒါလိုက်နာပြီးလုပ်ကြည့်မယ်ဆိုလို့ရှိရင်ကိုကိုယ်တိုင်ခံစားရမယ်အကျိုးကျေးဇူးလေးတွေဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆင်မ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြတာပါရှင်။ View မြန်မာပိုင်းရဲ့တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်လေးကိုမနက်9:00နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုဆက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်။တိုင်းရင်းဒေသသတင်းတောက်တွေစုစည်းတင်ဆက်ထားတာဖြစ်ပါတယ်ရှင်။
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်တွေမှာစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ကလေးအပါဝင်အရက်သား၃ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မုံပြည်နယ်ပေါင်မြို့နယ်ကဒေသခံ၂ယောက်ကိုလူမှုကွန်ရက်ဆာမျက်နှာပေါ်မှာမဟုတ်မမှန်သတင်းရေးသားလွင့်တင်နေဆိုပြီးစစ်တပ်ကဖမ်းဆီးသွားပါတယ်။သတင်းလွှာတွေတဲမှာတော့မုံပြည်နယ်ရေးမြို့နယ်အဝင်မှာဖြစ်ခဲ့တဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့အကြမ်းကတိုက်ပွဲတွေစစ်တပ်အရာရှိ၂ယောက်အပါဝင်အယောက်၃၀နီးပါးထိခိုက်ဒေဆုံးခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါKNU တပ်မဟာတုံးညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်တွေမှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရက်သား၃ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကပြောပါတယ်။စစ်ကောင်စီတပ်ကအောက်တိုဘာလ22ရက်နေ့ကနေ24ရက်နေ့အထိပြုလုပ်ခဲ့တဲ့လက်နက်ကြီးပစ်ခတ်မှုအတွင်းလူသူထိခိုက်ဒဏ်ရာရတာတွေအပြင်ဘုံကြီးကျောင်းနဲ့လူနေအိမ်တချို့ပါထိခိုက်ပျက်စီးခဲ့တယ်လို့ KNU ကအောက်တိုဘာလ24ရက်နေ့သတင်းထုတ်ပြန်ချက်ထက်မှပြောဆိုထားပါတယ်။အောက်တိုဘာလ23ရက်နေ့ကကုန်းချောင်းဝရွာအနီးအခြေစိုက်ထားတဲ့စစ်တပ်ကကြောက်ကြီးမြို့နယ်ထဲကရွာတရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အသက်12နှစ်အရွယ်စောအခုဆဲနဲ့တက်ကြီးပိုင်းအမျိုးသမီးတယောက်ဒဏ်ရာရခဲ့တယ်လို့ KNU ကပြောပါရယ်အော်တိုဘာလ22ရက်နေ့ကလည်းရွှေကျင်မြို့နယ်ဆက်စုရွာထဲပစ်ခတ်မှုမှာလည်းအမျိုးသားတယောက်ညာဘက်ခြေတစ်လုံးထိမှန်ခဲ့ပါရယ်
လူမှုကွန်ရက်ဆာမျက်နှာပေါ်မဟုတ်မမှန်တင်ရေးသားလွှင့်တင်ခဲ့တယ်ဆိုပြီးမွန်ပြည်နယ်ပေါင်မြို့နယ်ကဒေသခံနှစ်ယောက်အောက်တိုဘာ22ရက်နေ့မှာဖမ်းဆီးခံလိုက်ရပါတယ်ပေါင်မြို့ကဒုံစီရက်ွက်နေအသက်25နှစ်အရွယ်ကိုဝင်းနိုင်ခေါ်ငကြွနဲ့ရင်းငိန်ကြီးရွာအုပ်စုကလားချောင်းရွာနေအသက်23နှစ်အရွယ်ကိုကောင်းမြတ်ခေါ်ကျော်ထက်တို့ကို Facebook လူမှုကွန်ရက်ဆာမျက်နှာပေါ်မဟုတ်မမှန်တင်တွေရေးတင်နေကြောင်းဆွဆွဲပြီးဖမ်းဆီးသွားတာလို့မိသားစုဝင်တွေကပြောပါတယ်မော်တော်ဆိုင်ကယ်တွေကားတွေပိတ်ဆို့စစ်ဆီးလုပ်တဲ့နေရာမှာအဖမ်းခံခဲ့ရတာလို့သိရပြီးသူတို့ရဲ့ဖုန်းထဲမှာတော်လှန်ရေးနဲ့ဆိုင်တဲ့ post တွေတွေ့ခဲ့လို့ဇင်းကြိုက်နေပြီးရဲစခန်းမှာပုံမှန်905ကာဂျီနဲ့အမှုဖွင့်အရေးယူထားတယ်လို့ဆိုပါတယ်
။ရခိုင်ပြည်စစ်တွေမြို့မှာစစ်ကောင်စီကဇီဝမှတ်တမ်းခေါ် biometric data ကောက်ယူမှုကိုအော်တိုဘာလ23ရက်နေ့ကပြည်နယ်လဝကရုံးမှာစတင်ခဲ့ပါတယ်။အခုလိုကောက်ယူတာကတော့စမတ်ကတ်ထုတ်ပေးဖို့နဲ့မတမာတဲ့နည်းနဲ့နိုင်ငံသားကကိုင်ဆောင်မှုတွေရှိနေသေးတဲ့အတွက်နိုင်ငံသားဟုတ်မဟုတ်ဆိုတာကိုခွဲခြားနိုင်အောင်အတွက်ဖြစ်တယ်လို့ပြည်내ကောင်စီပြောရေးဆိုခွင့်ရှိသူဦးလသိန်းကသူ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။စီဝတ်မှတ်တမ်းကောက်ယူမှုမှာမျက်နှာပုံရိပ်နဲ့လက်ပွေရာတွေကိုပါထည့်တွင်းကောက်ယူတဲ့အတွက်စစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုအလွယ်တကူခြေရာခံနိုင်အောင်လှုပ်ဆောင်တာဖြစ်တယ်လို့ဝေဖန်မှုတွေရှိနေကြပါတယ်။အခုလိုစီဝတ်မှတ်တမ်းကောက်ယူမယ်ဆိုတာကိုရက်ွက်တွေထဲမှာပြည်သူတွေကိုအသိပေးတာမရှိသေးတဲ့အတွက်အသေးစိတ်သိရအောင်ပြည်내 န်ကောင်စီပြောရေးဆိုခွင့်ရှိသူဦးလာသိန်းကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုတာမရှိခဲ့ပါဘူး
။ကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်ကိုဝိုင်းပတ်ပိတ်ဆို့မယ်ဆိုတဲ့ရွေချက်နဲ့နမ်ဆန်ရန်ဂွေနဲကိုစစ်ကောင်စီတပ်ကလှုပ်ရှားနိုင်ဖို့အင်အားတိုးချဲ့လှုပ်ရှားလာတဲ့အတွက်ခုခံတိုက်ခိုက်မှုတွေကိုမဟာမိတ်တပ်ဖွဲ့တွေနဲ့လှုပ်ဆောင်ခဲ့ရတယ်လို့ကချင်လွတ်လပ်ရေးတပ်မတော် KIU ရဲ့စစ်ဦးစီးချုပ်ကပြောပါတယ်။နမ်ဆန်ရန်ဒေသအတွင်းကခုခံတိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့မဟာမိတ်အဖွဲ့တွေဖြစ်တဲ့ရခိုင်တပ်တော် AA ၊ပြည်သူ့ကာကွယ်ရေးတပ်မတော် PDF ၊မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်းချင်းမျိုးသားတပ်မတော် CNA ၊ကူကီးအမျိုးသားတပ်မတော် KNA မြန်မာပြည်တပ်ဖွဲ့တွေကိုအခုလ22ရက်နေ့ကပေးပို့တဲ့ဂုံပြုမှတ်တမ်းတင်စာထဲမှာ KIA စစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးခေါင်လွန်းကလက်မှတ်ရေးထိုးပြောဆိုထားတာဖြစ်ပါတယ်။2023ခုနှစ်ဇွန်လ16ရက်နေ့ကစတင်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုကဲမှုအောက်ကတပ်တွေနဲ့တပ်မ88ကိုကဲမှုအောက်ကတပ်ရင်းတွေရဲ့ဝန်ရောက်ပစ်ခတ်မှုကိုခုခံရာကနေတိုက်ပွဲဖြစ်ခဲ့တဲ့အပြင်စစ်တပ်ကအင်အားထပ်တိုးချဲ့ပြီးထိုးစစ်ဆင်လာတာကြောင့်တိုက်ပွဲတွင်ပူကျဲပြန့်လာလို့ခုခံစစ်ကိုအဓိကထားလှုပ်ဆောင်နေရတယ်လို့ KIA ရဲ့စစ်ဦးစီးချုပ်ကပြောပါတယ်
ချင်းပြည်နယ်ဖလားမြို့နယ်ဇောင်လေးရွာကအသက်50အရွယ်ချင်းမျိုးသမီးတယောက်တော်ထဲဆင်းမရှာသွားချိန်လမ်းဘေးမှာထောင်ထားတဲ့မိုင်းနင်းမိပြီးပွဲချင်းပြီးသေဆုံးသွားခဲ့ပါတယ်။အော်တိုဘာလ18ရက်နေ့မနက်ပိုင်းမှာအဖော်3ယောက်နဲ့အတူတော်ထဲကိုဆင်းမြစ်သွားရှာရင်းမိုင်းနင်းမိပြီးသေဆုံးသွားတာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။စစ်ကောင်စီတပ်ဖွဲ့ဟာအဲ့ဒီမိုင်းပောက်ကွဲမှုဖြစ်တဲ့နေရာနာကရွာထိပ်မှာတပ်ဆွဲထားတာကြောင့်အဲ့ဒီမိုင်းဟာစစ်တပ်ကထောင်ထားတာဖြစ်နိုင်တယ်လို့ဒေသခံနေကပြောပါတယ်ချင်းလူအခွင့်ရေးအဖွဲ့ CHRO ရဲ့မှတ်တမ်းအရစစ်အာဏာသိမ်းကာလအတွင်းချင်းပြည်နယ်မှာမြေမြုပ်မိုင်းကြောင်ချင်းလူမျိုးအယောက်20တေဆုံးခဲ့ပြီး38ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါတယ်
ရှမ်းပြည်မြောက်ပိုင်းလာရှူးမြို့မှာစစ်ကောင်စီတပ်သားနဲ့ရဲတွေကလိုင်စင်မဲ့ဆိုင်ကယ်တွေကိုလိုက်လံဖမ်းဆီးနေပြီးပိုင်ရှင်တွေကိုပြန်လည်ရွေးထုတ်ခွင့်မပေးဘူးလို့ဒေသခံတွေကပြောပါတယ်စက်တင်ဘာလဒုတိယပတ်ကစပြီးလိုက်လံဖမ်းဆီးနေတယ်လို့ဖမ်းခံရတဲ့ဆိုင်ကယ်တွေလည်းဘယ်နေရာမှာထမ်းမှန်းမသိဖြစ်နေတယ်လို့လာရှူးဒေသခံကပြောပါတယ်ရဲတပ်ဖွဲ့နဲ့နှိစက်သူတွေကတော့လာရှူးမြို့ရင်းနဲ့ဆိုင်ကယ်မှာထောင်ထားတဲ့ထောင်မိုင်းတွေမကြာခဏပောက်ကွဲမှုကြောင့်အခုလိုမျိုးလိုက်လံစစ်ဆီးပြီးဖမ်းဆီးတာဖြစ်ကြောင်းဖမ်းဆီးခဲ့တဲ့ဆိုင်ကယ်တွေကိုနေပြည်တော်ကိုပို့ဆောင်လိုက်တာဖြစ်တယ်လို့ပြောပါတယ်2023ခုနှစ်အတွင်းလာရှူးမြို့မှာဟိုတယ်ဆိုင်ခန်းနဲ့ဓာတ်ဆီဆိုင်တွေမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေကြောင့်လူ၈ဦးသေဆုံးပြီးအယောက်40ကျော်ဒဏ်ရာရရှိခဲ့ပါတယ
်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမွန်ပြည်နယ်ရေးမြို့အဝင်းတရားဖြူနယ်ကျုံလောင်းရွာအနီးမှာ NUG လက်အောက်ခံတောင်ပိုင်းတိုင်းအမှတ်3စစ်ဒေသခွဲရှိဒေါနာစစ်ကြောင်းပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေကြားတိုက်ပွဲထဲမှာတော့စစ်တပ်ဘက်ကအရာရှိ2ယောက်အပါအဝင်အယောက်30နီးပါးသေဆုံးခဲ့ပါတယ်မြေပြင်ကအခြေအနေကိုတော့ရမင်းကစုစည်းတင်ဆက်ထားပါတယ်
အော်တိုဘန်20ရင်းနေတိုက်ပွဲတဲ့စစ်ကောင်စီရာရှိနှစ်ယောက်အပါအဝင်အယောက်30နီးပါးတည်ဆုံးပြီးလက်နက်ခဲယမ်းတွေကိုတောင်းလိုင်းရင်တပ်ဖွဲ့တွေကတိမ့်ပိုက်နိုင်ခဲ့တာကြောင့်စစ်ကောင်စီဘက်ကစိတ်ဓာတ်တွေအတော်လေးပြတ်နေကြပြီလို့ဒေါနာစစ်ကြောင်းမူရဲဘော်စောဒါကိုကအခုလိုပြောပါဗျာ
ဒီကောင်လေးစိတ်ဓာတ်တော့ပြတ်သွားပြီဒါရေးတဲ့ကဲရတော်လေဒါဒေါနာစစ်ကြောင်းနဲ့ဒါမဟာမိတ်ဖူးပေါင်းတွေပေါ့နော်ဒေါနာစစ်ကြောင်းဟိုဥဆောင်ပြီးတော့ကျွန်တော်တို့ဒါ YG ပါတယ်ဒါရေးတောက်ကြောတပ်ဖွဲ့ပေါ့နော် MSR ပါတယ်ပြီးတော့ကျွန်တော်တို့ TXD ရဲ့တိုင်ရေးတဲပေါ့နော်အဲ့ဒါလေးကျွန်တော်တို့လေးဖွဲ့ဖူးပေါင်းပြီးဒါကျွန်တော်တိုက်တော့ပေါ့ဒါတော်ကြီးကဲကိုမနေ့ပေါ့နော်ဟို9နာရီမှာစတင်ပြစ်ခတ်ပြီးတိုက်ခိုက်တော့ပေါ့
ရေးတရာဖြူတိုက်ပွဲက25မိနစ်လောက်ကြာမြင့်ပြီးတော်လိုင်းရေးတပ်ဖွဲ့တွေပြန်လည်ဆုတ်ခွာလာတဲ့လမ်းကြောင်းဘက်မှာအစ်စ်ချုံခိုးဆောက်ဆိုင်နေတဲ့စစ်ကောင်စီစစ်ကြောင်းနဲ့နှစ်နာရီခွဲလောက်အကြာတိုက်ပွဲထပ်ဖြစ်ခဲ့တယ်လို့ရဲဘော်စောရားကဆက်ပြောပါတယ်
တို့လိုကကျွန်တော်တို့ချုံကိုဆောက်ဆိုတော့အပိုင်ဆိုပြီးဆွဲစီဆောက်တယ်။အဲဒီမှာတိုက်ပွဲကြချေရကျွန်တော်တို့နန်းနေရီခွဲအနီးပါလောက်ကြာတာပေါ့နော်။ကျွန်တော်တို့တိရသလောက်တော့30လောက်မှာကျွန်တော်တို့ဒီ28လောက်တော့ကျွန်တော်တို့တော့မြေပြင်မှာအလုံးအပုံရင်လမ်းနေတာတွေ့တယ်။အဲ3ရောက်တော့ကျွန်တော်တို့ထွက်ပြေးသွားတာတွေ့တယ်။ဒါတော့ခွေပြုတ်ဝင်ပြေးပဲ။ဒီကောက်လေးစိတ်ကတော်တော်ပြေးသွားပြီ။တို့တို့တက်လာတဲ့ဆက်ချောင်းတွေကဒီအလောင်းကောက်ပြီးအလောင်းတော့ဒီကောက်တော့ကျွန်တော်တို့ကြောက်ကောင်းနေလာပြီးလာတင်ပြီးအပုံလိုက်ပဲ။အဲဒီညတော့ဟိုမိတိကျိုးပွဲဆင်တွဲသလိုပေါ့ဗျာ။
ပိုက်ပွဲမဖြစ်ခင်ရက်ပိုင်းတွေမှာရေးမြို့ပေါ်ကိုလုံခြုံရေးလာပေးတဲ့ခလရ106နဲ့ခမရ299စစ်ကြောင်းတွေကကျုံလောင်းတိုက်ပွဲအတွင်းအလုံးတည်ဆုံးသွားတဲ့တဲ့ကြားမိတယ်လို့ရေးမြို့ကသူကပြောပါတယ်
ဘုံတွေ့လို့ဆိုပြီးတော့အဲဘုံလိုက်မြောက်လီပန်းရှိကလမ်းကိုဟိုဘက်ကိုဂိုက်တရာတော့ဒီဘက်ကိုဂိုက်တရာတော့သူပိတ်ဆို့လာတယ်အဲလူကိုလုံးဝမပေးထွက်ဘူး အပြင်ကလူတွေလည်းတော့မပေးဝင်ဘူးအဲ့မှာဘုန်းဆောင်နေနဲ့အဲ့ဒီအဲ့မှာခကြညာလေးပဲပြောဆိုဆက်ဆံနေတော့နေအခုပြန်လဲပြောခံကြတာအဲ့ဒီကျုံအောင်တိုက်ပွဲမှာအကုန်လုံးကိုကနဲ့ဖွဲ့ပါလားသူတို့ပဲလေဘယ်တော့မှမေတ္တာပို့ကြတယ်မေတ္တာထားကြတယ်တော့မသိဘူးအဲ့ချက်မှာကုန်ပါပါကြီးကဘာလဲသူတို့သိမိတဲ့တနက်တွေမှာကပ်ပုံရရတဲ့မှာပါတာ106ပါတယ်199ပါတယ
်အခုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာပူပေါင်းဖွဲ့ကလည်း12ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအဲ့ဒီထဲက3ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့မွန်ပြည်တော်လှန်ရေးဖွဲ့ MSRF ကသတင်းထုတ်ပြန်ထားပါတယ်ရှင်
ရှင်းပြီနဲ့မင်းတက်မြို့နယ်ထဲကစစ်ဘေးရှောင်ကလေးငယ်အများပြားဟာရာနာနဲ့အရေးပြားယောဂါတွေအဖြစ်များနေပြီးတစ်လအတွင်းမှာကလေးပေါင်းအယောက်200ကျော်အထိကုသပေးနေရပါတယ်။ကလေးတွေအတွက်စေဝါနဲ့ဆက်ဆက်ပစ္စည်းအကူအညီတွေလိုအပ်နေတယ်လို့ဆိုကြပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပါတယ်။
မင်းတမျိုးနဲ့အတွင်းစစ်ဘေးရှောင်တွေတဲကယာနာနဲ့အည်ပြားယောဂါဖြစ်ပွားသူ80ရာခိုင်နှုန်းလောက်ကကလေးငယ်တွေဖြစ်ကြပြီးကျန်30ရာခိုင်နှုန်းကတော့လူကြီးနဲ့လူလတ်ပိုင်းတွေမှာဖြစ်ပွားနေတယ်လို့မင်းတမျိုးနဲ့မှာကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့ SEP team ကတာဝန်ရှိသူကပြောပါတယ
်အည်ပြားနဲ့ပတ်သက်တဲ့အည်ပြားယောဂါအဲ့ဒါတွေရောလောလောဆယ်အဖြစ်များနေကြတယ်ဗျာ။အရာမှာတရားမှာ60ရာခိုင်နှုန်းလောက်ဖြစ်နေကြတာ။ဒီကကလေးပေါ့
။အရက်ဖက်ကျန်းမာရေးအဖွဲ့ဖြစ်တဲ့ SEP team ကတော့မင်းတမျိုးနဲ့ကကြီးလက်ဒေတာနဲ့စစ်ဘေးရှောင်စခန်းတွေမှာပြည်သူတွေကိုကျန်းမာရေးစောင့်ရှောက်မှုပေးခဲ့ရာပြီးခဲ့တဲ့စက်တင်ဘာလတည်းလူနာပေါင်း900ကျော်တဲကလူနာ200ကျော်ဟာယာနာနဲ့အရေးပြားယောဂါတွေဖြစ်ပွားနေတယ်လို့ဆိုပါတယ်ဒီလအောက်တိုဘာလအထဲမှာလည်းလူနာကြည့်ရှုကုသမှုရဲ့60ရာခိုင်နှုန်းကယာနာနဲ့အရေးပြားယောဂါတွေဖြစ်ပွားနေပြီးအဲ့ဒီဒေသမှာဒီလူယောဂါတွေဖြစ်ပွားနေတာ3လကျော်ရှိနေပြီလို့တာဝန်ရှိသူကပြောပါတယ်
ဟိုမနေ့ကတော့ကျန်းမာရေးဟောပြောတာလို့ပြီးတော့ပေါင်းအင်တာရှင်းရေးကိုပြီးတော့အင်တာစီစီတာကိုပါလို့အများလုံးထိုင်တော့ဒါထိချုံနိုင်တယ်ဗျာဒါပေမဲ့ဒီနေ့ကကျတော့ဒါအကြီးကိုပြေမကွယ်နိုင်ဘူးဆိုတော့ကလေးမိဘကြီးကတောင်ရလောက်တာများတယ်ကလေးကိုဒီသူတို့ကထင်းကွက်မှုနည်းနည်းနဲ့ကလေးမိဘကြီးကတောင်ရမှာပဲအနေများတယ်ဗျာအဲဆိုသူကလေးအကြီးအငယ်အဲ့လိုနဲ့ပဲအိမ်မနေဟဲ့တော့ကြီးပြားနဲ့ပတ်သက်တဲ့ဟာတွေလည်းပူဖြစ်တယ်ပြီးတော့တကူရီတရှင်းနဲ့ပတ်သက်တဲ့ဟာတွေတော့တော့ပြီးတော့ဖြာနာရရဆာဒီနေ့တော့
ဒီလိုယောဂါတွေဖြစ်များနေတဲ့အတွက်ဆေးဝါးနဲ့ဆက်ဆက်ပစ္စည်းတွေပုံမူလိုအပ်နေပြီးတချို့နေရာတွေမှာကျန်းမာရေးဝန်ထမ်းတွေရှိပြီးမဲ့ဆေးဝါးမရှိတဲ့အတွက်ကိုတာပေးလို့မရဘူးဖြစ်နေတယ်လို့ Septim အဖွဲ့ကတာဝန်ရှိသူကပြောပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီရဲ့ကန့်သတ်ပိတ်ဆို့မှုတွေကြောင့်ဆေးဝါးတွေတည်ယူပို့ဆောင်ဖို့ခက်ခဲနေတယ်လို့ဆေးဝါးဈေးနှုန်းကလည်းတလချက်တလပိုတက်လာလို့အကူအညီတွေလိုအပ်နေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။
ညောင်လင်းပင်ခရိုင်ကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်တွေမှာစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ကလေးအပါအဝင်အရသာ၃ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မွန်ပြည်နယ်ပေါင်မြို့နယ်ကဒေသခံ၂ယောက်ကိုတော့လူမှုကွန်ရက်စာမျက်နှာပေါ်မှာမဟုတ်မမှန်သတင်းရေးတာလွင့်တင်ခဲ့တဲ့ဆိုပြီးစစ်ကောင်စီကဖမ်းဆီးသွားပါတယ
်။ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းတော့တွေကအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော့ပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။နေဆက်ဒေတာအတိုင်းရင်းသတင်းတော့တွေစုစည်းတင်ဆက်တဲ့အတိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုတင်ဆက်ခဲ့တဲ့အတိုင်းရင်းသတင်းလောနဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေမြန်မာအမေရိကန်နဲ့ကမ္ဘာတဝန်းကနောက်ဆုံးရသတင်းတွေသတင်းဆောင်မတွေကိုတော့ VUE website လေးဆာ burmese.vuenews.com အပြင် VUE မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါဦးမယ်ရှင်။ဂါဇာကမ်းမြောင်ဒေသအတွင်းကိုအစ္စရေးကမြေပြင်စစ်ဆင်ရေးတရက်ဆောင်ရွက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါရယ်ပြီးခဲ့တဲ့3ပတ်နီးပါးလုံးမှာတော့အစ္စရေးဟာဂါဇာကဟာမက်စစ်သွေးကြွတွေကိုပစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တာပါအစ္စရေးမြေပြင်စစ်ဆင်ရေးတပ်ဖွဲ့တွေနဲ့တင့်ကားတွေဟာအစမ်းဖက်အဖွဲ့ဝင်တွေနောက်အဆောက်အဦတော်များများနဲ့တင့်ကားဖြက်ဒေါလာနဲ့စင်တွေကိုတိုက်ခိုက်ဖျက်ဆီးပြီးတော့အစ္စရေးနယ်မြေတွေပြန်လည်ဆုတ်ခွာခဲ့တယ်လို့အစ္စရေးစစ်တပ်ကထုတ်ပြန်ပြောဆိုပါရယ်ဂါဇာမှာရှိတဲ့ပါလက်စတိုင်းသားတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်ဖို့အတွက်ကိုတော့ဘယ်လိုအကောင်းဆုံးဆောင်ရွက်ကြမလဲဆိုတာကိုဥရောပသမဂ္ဂကခေါင်းဆောင်တွေဆွေးနွေးညှိနှိုင်းနေကြပါတယ်။တခြားဟာမက်စ်ကပြန်ပြီးဆွဲထားတဲ့သူတွေအပါအဝင်အဲ့ဒီမှာရှိနေကြတဲ့ EU နိုင်ငံသားတွေကိုအကူအညီပေးရေးပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းဒီကြာတာရင်းတွေတုန်းကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာ EU ခေါင်းဆောင်တွေကလှူလာခဲ့ကြပါတယ်။အစ္စရေးနဲ့ပါလက်စတိုင်းပေါ်ချင်းကပ်မှုနဲ့ပတ်သက်လို့ကတော့ EU နိုင်ငံတွေအကြားမှာအရင်ကတည်းကဒီမတူညီတဲ့အခြေအနေတွေရှိနေတာလည်းဖြစ်ပါတယ်။တခါအမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးတည်ငြိမ်ဖို့နဲ့ ခိုင်မြဲတည်တံ့တဲ့ဖွံ့ဖြိုးမှုလမ်းကြောင်းကိုပြန်သွားနိုင်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်သွားဖို့ကြိုးစားနေပါတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကိုရောက်နေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောဆိုပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာဒီကြာတာပြီးနေတော့ကပဲဝါရှင်တန် DC ကိုရောက်လာတာဖြစ်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဝန်ကြီးဝန်ကြီးရဲ့အခုခီးစဉ်ကတော့ဒီနောက်လာတဲ့မှာအမေရိကန်တရုတ်နှစ်နိုင်ငံခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲရှိနေတဲ့အစည်းအဝေးမတိုင်ခင်မှာရောက်ရှိလာတာလည်းဖြစ်ပါတယ်ရှင်ဒီကနေ့အထွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကကိုစောမိုးကျော်နဲ့ကိုရဲမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Morris Cotton ဖြစ်ပါတယ် View American တန်ရဲ့တောက်ကြနေမနက်ခင်း Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 40 51နဲ့လိုင်းလက်မီတာ190ရူကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် View American တန်ရဲ့သတင်းတန်အစီအစဉ်တွေကိုတော့ VOA ရဲ့ Internet Website လိပ်စာ burmese.voanews.com အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်အားလုံးပဲစမ်းပါပေးကြပါစေကျမကတော့ခင်ဗျထွေးပါရှင်